Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်စက်တင်ဘာလ16ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုက်ထုတ်မီတာ24.50 MHz နဲ့လိုက်လံမီတာ190ပြင်း VOE ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ဒီမောင်သားမကုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်။
ကျွန်တော်တာညူပါဒီနေ့ကြေညာပေးမဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတအိမ်ပြီးတော့မြူသားလူညိုကြီးအကြံပေး Jake Sullivan ဟာတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးနဲ့ပြီးခဲ့တဲ့သတင်းပတ်အကုန်မှာတွေ့ဆုံခဲ့ပါတယ်။နောက်လာနေချီတိုက်ပွဲတွေပြင်းထန်ထန်ဖြစ်ပြီးတဲ့နောက် Klishevka Yagu ရုရှားတပ်တွေစီကနေပြီးတော့ပြန်သိမ်းယူလိုက်နိုင်ပြီဆိုပြီးတော့ Ukraine စစ်တပ်ကကြေညာပါတယ်။စားရဒီထိတ်တဲအောင်သတင်းတွေကိုဥတ္တမောင်တန်းနဲ့တူကြေညာပေးတော့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုတာညူရေဒီကနေ့မကြခင်ကြားကြားအမာတွေထဲမှာတော့
မရူတို့ကတော့အင်တာမှာဟိုဝန်တာအားရစရာကောင်းတယ်လို့မြင်တယ်ဒါပေမဲ့လည်းအားရစရာကောင်းလားဆိုတဲ့အပိုင်းမှာတော့ကျမတို့ကတော့ဂိုင်ခန့်ရှင်နေဖြစ်တဲ့အတွက်အားရမှုတော့မရှိဘူးပေါ့
အခုကြားခဲ့ရတာကတော့ဒီမိုကရေစီဆွေးနွေးကကအကြောင်းပါဒီအကြောင်းကိုမလေးရှားမှာမြန်မာတွေဖန်ခံရတဲ့သတင်းပြီးမှနားဆင်ကြရမှာဖြစ်ပါတယ်ဒုတိယပိုင်းနိုင်ယူကမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချမစုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအဆရှိတဲ့ပတ်စံကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့မနက်ထိတ်တန်းအောင်သတင်းတွေကိုကိုသားညူနဲ့ကျွန်တော်တမောင်သန်းတို့ကြီးညာပေးကြပါပါ။
အမေရိကန်သမ္မတအိမ်ပြီးတော့အကြံပေးအမျိုးသားလူညိုရေးအကြံပေးပုဂ္ဂိုလ် Jake Sullivan ဟာတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးနဲ့မော်တာနိုင်ငံမှာအခုပြီးခဲ့တဲ့သတင်းပတ်ကုံရက်မှာတွေ့ဆုံခဲ့ကြတယ်လို့အမေရိကန်ပြည်တော်စုရောတရုတ်နိုင်ငံကပါကြီးညာပြောဆိုပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးပြန်တည်ငြိမ်အောင်နှစ်ပတ်စလုံးကကြိုးပမ်းနေကြမှာပဲအခုလိုမျိုးနှစ်နိုင်ငံထိတ်တန်းတာဝန်ရှိသူနှစ်ဦးတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အမေရိကန်သမ္မတအိမ်ပြည်တော်နဲ့တရုတ်နိုင်ငံရဲ့ဌာနတို့ရဲ့တီးခြားစီတနင်္လာနေ့ထုတ်ပြန်ကြေညာချက်တွေထဲမှာတော့စက်တင်ဘာလ16ရက်နဲ့18ရက်နေ့တွေမှာနှစ်ဖက်ဆွေးနွေးမှုတွေလုပ်ခဲ့ကြပြီးတော့ဆွေးနွေးပွဲဟာပုံမှန်လင်းလင်းအရင်းအမြစ်ကြက်ကြနဲ့အပြုသဘောဆောင်ခဲ့တယ်လို့ဆိုပါတယ်။အခုနှစ်အကုန်ပိုင်းမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့နှစ်ဦးတွေ့ဆုံနိုင်ဖို့အတွက်တရုတ်နဲ့အမေရိကန်အစိုးရတာဝန်ရှိသူတွေဆွေးနွေးနေကြတဲ့နေရာမှာဒါဟာနောက်ဆုံးဖြစ်ထွန်းမှုတစ်ခုဖြစ်ပါတယ်။အမေရိကန်မျိုးသားလူညိုချန်ပီဆူလီဗန်ဟာနိုင်ငံရေးဝန်ကြီးဝန်ကြီးနဲ့မီလာရုံကဗီယက်နာမြို့မှာတွေ့ဆုံခဲ့ကြပါသေးတယ်။အရှပ်ပစိဖိတ်ဒေသအရေးကိစ္စတွေပင်လယ်ကြောင်းဆိုင်ရာကိစ္စတွေနဲ့နိုင်ငံရေးမူဝါဒတွေနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံအစိမ့်တာဝန်ရှိသူတွေကြားအပြန့်အလန့်အမြင်ဖလှယ်တာနှစ်နိုင်ငံကြားတိုင်ပင်ဆွေးနွေးတာတွေလုပ်သွားကြဖို့သဘောတူခဲ့တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်ပါတယ်။အိမ်ဘီရိုရဲ့ထုတ်ပြန်ကြေညာချက်ထဲမှာတော့အခုလိုမျိုးမဟာဗျူဟာကြက်ကြဆက်သွေးလမ်းကြောင်းဆက်ထားဖို့နဲ့လာမယ့်လတွေအတွက်မှာအရေးပါတဲ့အကြောင်းရက်တွေပေါ်မှာအစိမ့်တာဝန်ရှိသူတွေကြားနောက်ထပ်တိုင်ပင်ညှိနှိုင်းသွားကြဖို့သဘောတူထားတယ်လို့ဖော်ပြပါတယ်။အမျိုးသားလူညိုကြီးချန်ပီဆူလီဗန်အနေနဲ့ထိုင်ဝမ်ရေလက်ကြားညီငယ်ရင်းနဲ့တည်ငြိမ်မှုအရေးကြီးတယ်ဆိုတာကိုထောက်ပြထားတယ်လို့လည်းအမေရိကန်ဘက်ကပြောသလိုပဲထိုင်ဝမ်ရေကိစ္စဟာတရုတ်အမေရိကန်ဆက်ဆံရေးမှာထိပါမခံတဲ့ပထမဆုံးစီးဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဝမ်ယီကသတိပေးခဲ့တဲ့အကြောင်းလဲတရုတ်နိုင်ငံရဲ့ဌာနကထုတ်ပြန်ပါတယ်။အိန္ဒိယမှာလုပ်တဲ့ပြီးခဲ့တဲ့ G20 ထိပ်သီးအစည်းအဝေးမှာတော့တရုတ်သမ္မတမလာရောက်တဲ့ပုံမှာသမ္မတဘိုင်ဒန်ကစိတ်ပြက်လက်ပြက်ဖြစ်ကြောင်းပြောခဲ့မှုပါတယ်။အခုနိုဝင်ဘာလဆန်ဖရန်စစ္စကိုမှာကျင်းပဖို့ရှိတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု Foreign APEC အစည်းအဝေးမှာတော့သမ္မတနှစ်ဦးတွေ့ဆုံနိုင်ကြည့်အခွင့်အလမ်းတော့ရှိနေပါတယ်ခင်ဗျာ
။ရဲကထိမ့်သိမ်းထားစဉ်အတွင်းမှာအသက်22နှစ်အရွယ်မာဆာအာမီနီကွယ်လွန်သွားခဲ့တဲ့တနည်းမြောက်နှစ်ပတ်လည်နေ့ကစနေနေ့မှာကြာရောက်တဲ့အခါလူသားချင်းချင်းထိမ့်သိမ်းခံရတယ်လို့လူခွန်ရဲတက်ချွတ်လူရှားသူတွေကပြောလိုက်ကြပါတယ်။ခိုင်တော်တော်များများမှာအနည်းဆုံး73ယောက်ဖမ်းဆီးခံရကြကြောင်းဟန်ဂေါ်လူဖွဲ့လူခွင့်ရေးအဖွဲ့ကပြောပါတယ်အထင်တိုင်းခံရသူတွေထဲမှာကြပြဆရာစာရေးဆရာနီမာဆဖာလည်းပါတယ်လို့ဆိုပါတယ်ညီဝင်ပြည်ပြားရေးနောက်ချက်မှုနဲ့လူပေါင်း138ယောက်ကိုဖမ်းဆီးထားတယ်လို့အနောက်အဇာဘိုင်ဂျာရဲတပ်ဖွဲ့မှုရာဟင်ဂျာဟန်ဘတ်ကကြေညာလိုက်ပါတယ်ခေါင်းစည်းပေါ်ကိုယော်ဒီယော်ရဲ့စီလို့အီရန်ကတ်လူမျိုးမာဆာအာမီနီကိုဘာသာရေးရဲကမနေ့ကဖမ်းဆီးခဲ့ပြီးထိန်းသိမ်းထားစဉ်အတွင်းစက်တဘာလ16ရက်နေ့မှာသူမကွယ်လွန်သွားခဲ့ရတာပါဒီနောက်မှာတော့တနိုင်ငံလုံးလာပေါင်းများစွာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးဆန္ဒပြသူတွေကိုဖမ်းဆီးတချို့ကိုသေဒဏ်ချခဲ့ပါတယ်နှစ်ပတ်လည်နေ့မှာစစ်တပ်ကိုအကြီးအကျယ်ချထားခဲ့တာပါကတူမျိုးတွေနေထိုင်ကြတဲ့မြို့တွေမှာအယောင်းဝယ်ဆိုင်တွေကိုပိတ်ပြီးဆန္ဒပြခဲ့ကြသလိုကဘာတဝမ်းမြို့ကြီးတွေမှာလည်းဆန္ဒပြပွဲတွေဖြစ်ခဲ့ကြပါတယ်မာဆာအာမီနီရဲ့ဖခင်အမ်ဂျက်အာမီနီကိုစနေနေ့ကခေတ္တခဏထိန်းသိမ်းခဲ့တယ်လို့ကတ်ဒုခွန်ရေးကွန်ရက်ကပြောပါတယ်အီရန်နိုင်ငံရဲ့တရားဝင်သတင်းဌာန IRNA ကတော့အဲ့ဒီလိုဖမ်းနေဆိုတာကိုညှိဆိုလိုက်ပါတယ
်။လာနေချီတိုက်ပွဲတွေပြင်းထန်ထန်ဖြစ်ပြီးတဲ့နောက်တော့ဒီ Klishevka ရွာကိုရုရှားတပ်တွေစီကနေပြီးတော့ပြန်သိမ်းယူလိုက်နိုင်ပြီလို့ Ukraine စစ်တပ်ကကြေညာပါတယ်။ဒီကျေးရွာဟာရုရှားသိမ်းပိုက်ခံ Bakhmut ရဲ့တောင်ပိုင်းမှာရှိပါတယ်။ ဒီပတိုင်ငယ်ချက်တုန်းကလည်းအနီးနားမှာရှိတဲ့ Andriy ကခြေရွာကိုသိမ်းယူခဲ့တယ်လို့ယူကရိန်းတပ်ကပြောပါတယ်။ယူကရိန်းရှေ့ကျမှာအခုလိုမျိုးနေမျိုးတချို့ပြန်သိမ်းယူနိုင်တဲ့တပ်ဖွဲ့တွေကိုယူကရိန်းသမ္မတကချီးမွမ်းစကားပြောပါတယ်။ Bakhmut ဒေသကယူကရိန်းပိုင်နက်တွေကိုတဖြည်းဖြည်းချင်းသိမ်းယူနေတဲ့စစ်သည်တွေကိုအသီးမှတ်ပြုချီးကျူးစကားယူကရိန်းသမ္မတ Zelensky ကသူ့ရဲ့နေစဉ်မိကွန်းမှာပြောဆိုသွားတာပါ။ယူကရိန်းတပ်ဖွဲ့တွေရဲ့အခြေခြံတပ်ဖွဲ့ပြောခွင့်ရသူကတော့အခုလိုမျိုးသိမ်းယူမှုကိုတီးပြုပြောပါတယ်။ကလစ်ရှော့ကာကိုတင်ယူလိုက်တာဟာယူကရိန်းတပ်ဖွဲ့တွေအတွက်အရေးပါတဲ့နည်းပြဟာအောင်ပွဲတရားလည်းဖြစ်ပါတယ်။အခုတင်ယူလိုက်တဲ့နေရာရဲ့အမြင့်ကနေပြီးတော့ရုရှားတင်ထားတဲ့ဘတ်မြုတ်ကိုလှမ်းမြင်ရပါတယ်။ဒါကြောင့်မို့ယူကရိန်းတပ်တွေဟာဘတ်မြုတ်မြို့ကိုဝိုင်းပတ်ထားနိုင်မဲ့အခွင့်အရေးသစ်ဖြစ်လာပါတယ်။ဒါပြင်ရုရှားတို့ရဲ့ထောက်ပို့လိုင်းတွေကိုပို့ပြီးတော့မြင်သာလာလိမ့်မယ်လို့ယူဆကြပါတယ်။ယူကရိန်းဒုတိယကာကွယ်ဝင်ကြီးဟန်နာမာလီယာကတော့ကလစ်ရှော့ကာကိုတင်ယူလိုက်နိုင်ပေမဲ့ရန်သူဘက်ကဆုံးရှုံးသွားတဲ့ဒီနေရာတွေကိုပြန်ရဖို့ကြိုးစားနေတော့မယ်။ဒါကြောင့်မို့အခုတတိတနေ့လုံးလို့ရန်သူနဲ့တပန်းလုံးနေရတော့မယ်လို့ပြောဆိုပါတယ်ခင်ဗျာ
။စနေနေ့ကမက္ကဆီကိုလွတ်လပ်ရေးနေ့ချီတဲ့ပွဲမှာရုရှားကိုစားပြုတပ်ဖွဲ့ကိုဖိတ်ချင်းအဖြစ်မက္ကဆီကိုသမ္မတအန်ဒရေးမန်နူယယ်လိုပက်စ်အိုဘရာဒိုဟာအဝေးဖန်ခံရပါတယ်။ရုရှားစစ်တပ်ပါဝင်လာခဲ့တဲ့အတွက်လွတ်လပ်ရေးပွဲတော်ဟာညှစ်ထေးသွားခဲ့တယ်လို့ဝေဖန်ကြသူတွေကတယောက်ဖြစ်တဲ့ယူကရိန်းသမ္မတကြီးအော့ခ်ဆနာဒရာမာရက်ဆာကပြောပါတယ်။ဘာကြောင့်လဲဆိုတော့စစ်ရာဇဝတ်မှုကျူးလွန်တဲ့ရာဇဝတ်သားတွေရဲ့ဗော့ဖ်နက်တွေနဲ့လက်တွေကသွေးသွင်းနဲ့ဆွန့်ထင်းနေလို့ပါပဲလို့သူကဆိုပါတယ်။ပဋိပက္ခတွင်မက္ကဆီကိုရဲ့ဂျာနီမှုကိုလည်းသမ္မတကြီးကယခင် Twitter ဖြစ်တဲ့ X လူမှုစာမျက်နှာကနေမေးခွန်းထုတ်လိုက်ပါတယ်။ထောင်ချီတဲ့ယူကရိန်းတွေတည်နေရပြီးဒီကနေ့မက္ကဆီကိုရဲ့လူသားဝါဒဟာကျူးကျော်သူပူတင်ဘက်ကရလိုက်ပါတယ်လို့တတိပုဂ္ဂလအထက်တော်အမတ်အမီလီယိုအယ်ဗာရက်စ်အီကာဆာကသူ့ရဲ့လူမှုစာမျက်နှာကနေပြောလိုက်ပါတယ်တမ်ပရာလိုပက်စ်အိုဘရာဒိုကယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးဂျာနီပါတယ်လို့ထပ်ခါပြောပြီးမဲ့တချို့ကရုရှားဘက်တိုင်တယ်လို့သူ့ကိုစွပ်စွဲကြပါတယ်စနေနေ့ကစစ်ရေးပြပွဲအခမ်းအနားကိုတရုတ်ကိုလံဘီယာကျူဘာအီကွေဒိုအယ်ဆာဗေးဒိုနီကာရာဂွာနဲ့ဗင်နီဇွဲလာတို့အပါဝင်တခြားနိုင်ငံတွေကကိုယ်စားလှယ်ဖွဲ့တွေနဲ့တက်ရောက်ခဲ့ကြပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 11.13 MHz 5.40 kHz 6.13 MHz 5.58 kHz 5.85 နဲ့လိုင်းလက်မီတာ190 kHz 1.505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကနေပြီးတော့မနေ့ပိုင်းနိုင်ငံတကာသတင်းကိုဆက်လက်အတန်လွှင့်နေပါတယ်။ကျူးဘားနိုင်ငံမှာကျင်းပနေတဲ့ G77 ခေါ်တဲ့ကမ္ဘာဖွံ့ဖြိုးရေးနိုင်ငံများအစည်းအဝေးဒုတိယနဲ့နောက်ဆုံးကြော့အစည်းအဝေးစင်နီကကျင်းပရမှာတော့ဘရာဇီးသမ္မတလူးဝစ်အင်နာစီယိုလူလာဒဲလ်ဆယ်ဗာကအဖွဲ့မိကွန်ပြောပါတယ်ကဘာကြီးလက်ရှိကြုံနေရတဲ့အပြောင်းလဲကာလာကြီးမှာဆင်းရဲတဲ့တိုင်းပြည်တွေအတူတကွလက်တွဲသွားကြဖို့ဘရာဇီးသမ္မတကတိုက်တွန်းပါတယ်ကျူးဘားနိုင်ငံကိုအေးအေးတန်ခတ်ပိတ်ဆို့မှုတွေနဲ့ကျူးဘားကိုအကြမ်းဖက်ဝါဒဆွဲအားပေးတဲ့တိုင်းပြည်ဆင်မှာထည့်သွင်းထားတဲ့ပေါ်အခြားခေါင်းဆောင်တွေနီးတူပဲအမေရိကန်ပြည်ထောင်စုကိုသူကပြစ်တင်ဝေဖန်ပါတယ်ဘရာဇီးသမ္မတလူလာဟာကျူးဘားသမ္မတမီခဲလ်ဒီယယ်ကန်နန်နဲ့လည်းတရားတွေ့ဆုံဆွေးနွေးပါတယ်ကျူးဘားနိုင်ငံကိုဘရာဇီးသမ္မတတူလာရောက်တာဟာ9နှစ်အတွင်းမှာတော့ဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့လေယာဇွန်သမ္မတဂျူအယ်ဘောဆူနာရိုတတန်းကာလအတွင်းမှာတော့နှစ်နိုင်ငံအကြားမှာဆက်ဆံရေးတိတိကျကျပြည့်ဝခဲ့တဲ့နောက်အခုပြန်ပြီးတော့ဆက်ဆံရေးနှွေးထွေးလာတာဖြစ်ပါတယ်။အခုဒီကျင်းပတဲ့ G77 Plus China အစည်းအဝေးကိုကမ္ဘာတောင်ကျန်းလို့သိကြတဲ့အာဖရိက၊အာရှ၊အမေရိကတိုက်အလဲပိုင်းနဲ့တောင်ပိုင်း၊ကရေဘီယံဒေသနဲ့အရှေ့အလဲပိုင်းဒေသတွေကိုကူစားပြုတဲ့ကူစလေပေါင်း114ဦးတက်ရောက်ပါတယ်။ဒီဖွဲ့ကြီးဟာကမ္ဘာလူကြီး80ရာခိုင်နှုန်းကိုကူစားပြုပါတယ်။ဥတုရာသီဖောက်ပြန်မှုရဲ့ဆိုးရွားတဲ့ခရက်တွေကိုကြော်လွှားပြီးတော့ပြန်ဖြည့်မြဲစွမ်းအင်အသုံးပြုရေးမှာနိုင်ငံတကာပူးပေါင်းဆောင်ရွက်ကြဖို့ Sorry နိုင်ငံရဲ့ဝန်ကြီးကတိုက်တွန်းသွားပါတယ်။ကျင်းပတဲ့ထိပ်သီးအစည်းအဝေးရဲ့ခေါင်းစဉ်ကတော့ဖွံ့ဖြိုးရေးဆိုင်ရာအကဲစမ်းချက်များသိပ္ပံနည်းပညာနဲ့တီထွင်ဖန်တီးမှုအခမ်းကဏ္ဍဆိုတာဖြစ်ပါတယ်။ AP သတင်းဌာနကရရှိထားတဲ့ညီလာခံရဲ့ကြေညာချက်မူကြမ်းမှာတော့ကမ္ဘာကပ်ရောဂါကြောင့်ပိုပြီးတော့ထိခိုက်ဆိုးဝါးလာတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကပြည်သူတွေအတွက်မမျှတတဲ့ကမ္ဘာအခင်းကျင်းအပေါ်မှာနိုင်ငံတွေရဲ့စိုးရိမ်ပူပန်မှုကိုအဓိကထားဖော်ပြထားပါတယ်။နိုင်ငံတကာငွေကြေးစနစ်ဆိုင်ရာစနစ်ကြီးကိုအလုံးစုံပြုပြင်ပြောင်းလဲရေးအတွက်အရေးတကြီးလိုအပ်နေပြီလို့လည်းအဲ့ဒီမူချက်မှာဖော်ပြပါတယ်။ချမ်းသာတဲ့ကမ္ဘာတိုင်းပြည်တွေကမဖွံ့ဖြိုးသေးတဲ့တိုင်းပြည်တွေပေါ်မှာဖိအားပေးတဲ့တစ်ဖက်သက်ဆောင်ရွက်ချက်တွေအေးအေးယူတန်ခတ်မှုတွေကိုလည်းပြစ်တင်ဝေဖန်ထားပါတယ်။စင်ရတဲ့တိုင်းပြည်တွေအတွက်နည်းပညာရဆိုင်ရာရမငွေထောက်ပံ့မှုတွေပိုလို့ဖို့နဲ့ကမ္ဘာတောင်ချမ်းနိုင်ငံတွေအချင်းချင်းကြားပို့ပြီးတော့ပူးပေါင်းဆောင်ရွက်သွားကြဖို့ကိုလည်းဒီမူကြမ်းမှာဆွေးပြထားပါတယ်။ကုလသမဂ္ဂထွေထွေညီလာခံတက်ရောက်ဖို့အတွက်ကမ္ဘာခေါင်းဆောင်အများပြားကနယူးယောက်ကိုသွားရောက်ဖွယ်ရှိနေတာမဟုတ်လို့အခုဒီညီလာခံကူစလေအဖွဲ့တွေမှာတော့နိုင်ငံသမ္မတကိုယ်တိုင်ကိုနိုင်ငံသမ္မတကိုယ်တိုင်ဦးဆောင်တဲ့နိုင်ငံတွေကတော့အနေချင်းပဲရှိပါတယ်ခင်ဗျာ
။စ ဆိုမာလီအနောက်တောင်ပိုင်းဘာကူးဒေသမှာတရင်းလွင်နဲ့စောစောပိုင်းကအီသီယိုးပီးယားစစ်သားတွေစီလာတဲ့ရင်နှန်းကိုအယ်ရှာဘတ်စစ်သွေးကြွတွေကတိုက်ခိုက်ခဲ့ကြတယ်လို့ဆိုမာလီတာဝန်ရှိသူတွေကပြောပါတယ်။ဆိုမာလီမြို့ယီတ်ကနေဝါချစ်မြို့နဲ့ဘယ်ဘာဒီကနေဟာတာမြို့ကိုသွားတဲ့ရင်နှန်းနှန်းတိုက်ခိုက်ခံခဲ့ကြရတာပါ။အီသီယိုးပီးယားတပ်တွေကဝါချစ်နဲ့ဟာတ်မြို့တွေမှာရှိနေကြတာပါ။အဲ့ဒီတပ်တွေစီကိုအီသီယိုးပီးယားတပ်တွေကထောက်ပံ့ပစ္စည်းတွေအပေါ်မှာတိုက်ခိုက်ခံခဲ့ရတာဖြစ်တယ်လို့အမည်မဖော်လို့သူဒေတာဆိုင်ရာအကြီးတန်းတာဝန်ရှိသူတို့က VOA ဆိုမာလီယာကိုပြောပါတယ်။ဒီလိုတိုက်ခိုက်ခဲ့တာသူတို့ဖြစ်တယ်လို့ Al-Shabaab စစ်သွေးကြတွေကလည်းကြေညာချက်ထုတ်ပြန်ပါတယ်။ Ethiopia စစ်သား169ယောက်တေဆုံးခဲ့တယ်လို့ကြေညာချက်မှာဆိုပါတယ်။ဒါပေမဲ့ဆိုမာလီဆိုင်ရာ Ethiopia တာမတ်ကြီး Mukta Mohammed Weya ကတော့ဒီကြေညာချက်ကိုလူမှုမီဒီယာပေါ်မှာသူတွေ့တဲ့အကြောင်းဝါဒဖြန့်ကျိတာဖြစ်ကြောင်းပြောဆိုပြီးတေဆုံးတဲ့အရေးအတွက်ကိုညွှန်ဆိုလိုက်ပါတယ်။အာဖရိကသမဂ္ဂအကူပြောင်းဆိုင်ရာအထူးတာဝန်ကိုထောက်ဆောင်ဖို့အတွက်ဆိုမာလီယာမှာအီသီယိုးပီးယားတပ်တွေထောင်ချီပြီးချထားခဲ့တာပါနိုင်ငံတကာမိတ်ဖက်တွေနဲ့မြစ်ဖြတ်ကူးလာတဲ့အယ်ရှာဘတ်စစ်သွေးကြွတွေပေါ်ပူးပေါင်းစစ်ဆေးရေးတပ်ကိုအလဘိုင်းရှာဘဲလာဒေသမှာစနစ်တင်းငွေတွေကဆင်နွှဲခဲ့တာဖြစ်တယ်လို့ဆိုမာလီအစိုးရကပြောပါတယ်နိုင်ငံတကာမိတ်ဖက်တွေရဲ့အခန်းကဏ္ဍကစစ်ဆေးရေးမှာ၄ကြောင်းတိုက်ခိုက်မှုပဲရှိတာပါ
ဥတုရသည်အရေးတက်ကြွလှှရှားသူတွေဟာဂျာမနီနိုင်ငံဘာလင်မြို့ရဲ့အထင်ကြီးဖြစ်တဲ့ဘရဇင်ဘတ်ဂိတ်ရဲ့တိုင်လုံးတွေပေါ်မှာလေမွန်နဲ့အဝါရောင်စီးရီဖြန့်ပတ်ပြီးတော့တက်ဂရစ်2030မှာရုပ်ကျွင်းလောင်စာအသုံးပြုမှုတွေနောက်ဆုံးထားရပ်တန့်ဖို့တောင်းဆိုဆန္ဒပြကြပါတယ်။ Last Generation နောက်ဆုံး Music ဆိုတဲ့အဖွဲ့ရဲ့ဒီအဖွဲ့ဝင်တွေဟာဘရဇင်ဘတ်ဂိတ်ရဲ့အရှိချမ်းကတိုင်လုံးတွေပေါ်ကိုဒီမနက်ပိုင်းလေမွန်ရောင်မီသက်စီးရီမှုတ်ဖြန့်ခဲ့ကြတယ်လို့ဘာလင်ရပ်တန့်ဖွဲ့ကအရင် Twitter အခုဒီ X လူမှုကွန်ရက်ပေါ်မှာထုတ်ပြန်ထားပါတယ်။ဆန္ဒပြသူ14ဦးကိုရဲကဖမ်းဆီးခဲ့ပြီးတော့ဖြစ်စဉ်ကိုဖျက်လို့ဖျက်ဆီးမှုနဲ့စုံစမ်းစစ်ဆေးနေပါတယ်။Brandenburg Gate White ကိုလည်းရဲကအယာယီအတားအဆီးတွေလှုပ်ထားပါတယ်။အခုဆန္ဒပြရတဲ့အကြောင်းကရှင်းပါတယ်။နိုင်ငံရေးအပြောင်းလဲတရလုပ်ဖို့အချိန်ကျလာပြီဆိုတာပါပဲ။ဆိုပြီးတော့ Last Generation အဖွဲ့ကသူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။ Last Generation လို့ခေါ်တဲ့ဥရုယာသီထင်းသင်းတကြွလှှရှားသူတွေဟာပြီးခဲ့တဲ့လတွေတုန်းကလည်းဂျာမနီမှာလမ်းဒီပေါ်ထိုင်ပြီးတော့ပိတ်ဆို့ဆန္ဒပြခဲ့တာမလို့ဂျာမန်နိုင်ငံရေးနဲ့လူ့ဖွဲ့စည်းကြမှာတော်လေးရုပ်သက်သက်ဖြစ်ခဲ့ရပါတယ်။အဲဒီနောက်ဂျာမနီနိုင်ငံမှာလူညွန့်တောင်းဝန်ရှိသူတွေကသူတို့ကိုတော်ကြီးကင်တွေဖြိုခွဲခဲ့ရပါတယ်ခင်ဗျာ။
နိုင်နစကြကဲတဲ့လုံငန်းတာဝန်ကိုမရမနာထမ်းဆောင်ပြီးတဲ့နောက်ကဲဆေးအီတင်မော့ဟာရွှေပြောင်းနေထိုင်လို့481ယောက်ကိုအီတလီစိတ်ကမ်းမြို့ဘရင်းဇီစီကိုတည်ဆောင်လာခဲ့တယ်လို့နယ်စည်းမထဆရာဝန်များအဖွဲ့ကတင်းငွေတွေကပြောလိုက်ပါတယ်။ဂျီယိုဘရန်ဆိုနာမည်ပေးထားတဲ့တင်မော့ဘော်ကအဖွဲ့ဟာတရက်အချိန်ရော့ရော့အတွင်းမှာစုပေါင်းကဲဆေးအီလုံငန်း7ခုကိုဆောင်ရွက်ခဲ့ကြတယ်လို့ပြင်သစ်လိုအတူအဖြစ် MSF လို့သိကြတဲ့စေနောက်အဖွဲ့ဝန်ထမ်းအဖွဲ့ကပြောတာပါ။ဒီဒီကန်ကြီးသောက်တာဖွဲ့ကလုပ်နေတဲ့တခြားကဲဆဲလုပ်ငန်း၄ခုကလည်းဒီမရှင်ကိုကူညီဆောင်ရွက်ခဲ့ကြတယ်လို့နယ်စည်းမထဆရာဝန်များအဖွဲ့ကဆိုပါတယ်။ဒီရွှေပြောင်းနေထိုင်မှုစ조사ကြသူတွေထဲမှာကလေးက205ယောက်ရှိတယ်လို့လည်းပြောပါတယ်။တနင်္ဂနွေနေ့မှာပဲဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒီလီယန်နဲ့အီတလီဝန်ကြီးချုပ်ဂျော်ဂျီယာမဲလိုနီတို့ဟာအီတလီပိုင်းလမ်ပီဒူဆာကျွန်းငယ်ပေါ်ကရွှေပြောင်းနေထိုင်စင်တာကိုတွားရောက်ခဲ့ကြပါတယ်။ပြီးခဲ့တဲ့အပတ်အတွင်းရွှေပြောင်းနေထိုင်မှု調査သူအများပြားကဒီကျွန်းကိုရောက်လာခဲ့ကြတာပါသူတို့နှစ်ယောက်ကသတင်းတောက်တွေကိုတွေ့ဆုံကြတဲ့အခါဥရောပအနေနဲ့ဒီအခြေအနေပေါ်တာဝန်ယူဖို့အီတလီဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်တနင်္လာနေ့မနက်ခင်းနောက်ဆုံးအထိတ်တန်းရောက်သတင်းတွေကိုကိုသားညူဦးနဲ့အတူကြီးညာပေးခဲ့ကြတာပါအခုတော့ဒီမိုကရေစီဆွေးနွေးကောင်ကိုမတင်ပြမိမှာမလေးရှားကမြန်မာတွေသတင်းကိုတင်ပြချင်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့ကမြန်မာနိုင်ငံသားတွေအများစုသွားရောက်ပျော်ပန်းနေကြတဲ့တမန်စီမံရက်နေမင်းဒီက Night Clinic Crowd Okay နေရာ၃နေရာကိုစက်တင်ဘာလ6ရက်နေ့ည10နာရီကျော်ကစတင်ပြီးမလေးရှားနဲ့လာဝကရဲနေမင်းကရဲပူပေါင်းထားတဲ့အင်အား80ကျော်နဲ့ဝင်ရောက်စီးနင်းပြီးဖမ်းဆီးတွေရှိခဲ့ပါတယ်။ဒီသတင်းကို VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်။
မလေးရှားနိုင်ငံကွာလာလမ်ပူမြို့ကမြန်မာနိုင်ငံသားတွေအများစုသွားရောက်ပျော်ပါနေကြတဲ့တမန်စီမာရတ်နယ်မြေအနီးက night club နဲ့ကာရာအိုကေနေရာ၃နေရာကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးစစ်ဆေးမှုတွေလုပ်ခဲ့တာပါဒီနေရာမှာပြည်ထစာလုပ်ငန်းတွေလုပ်နေတယ်မိုးလင်းပေါက်ကာရာအိုကေ night club တွေဖွင့်ထားတယ်ဆိုပြီးမလေးရှားပြည်သူတွေကတိုက်ကြားခဲ့တာကြောင့်ဖြစ်ပါတယ်ဒီအတွက်မလေးရှားအာဏာပိုင်တွေကစက်တင်ဘာလ16ရက်နေ့ညကအော်ပရာစီစစ်စင်ရေးလုပ်ပြီးဖမ်းဆီးခဲ့ကြောင်းဖမ်းဆီးမှုကိုဥဆောင်ခဲ့တဲ့ရဲရာရှိဒါတွတ်အာမေဇာဖေးကသတင်းတောက်တွေကိုမလေးရှားဘာသာနဲ့အခုလိုပြောသွားပါတယ
်ဒီ jalankan oleh warga negara Myanmar dan hasil daripada serbuan tersebut ke atas ketiga-tiga premis
အခုလိုမျိုးဖမ်းဆီးခဲ့ရတာဟာပြည်သူတွေကသတင်းပေးတိုင်ကြားလာတဲ့အတွက်အရေးယူဆောင်ရွက်ရတာပါကျွန်တော်တို့အနေနဲ့ရဲအင်အား82ယောက်နဲ့နေရာ3နေရာကိုပိတ်ဆို့ဖမ်းဆီးခဲ့တာပါဒီနေရာဟာမြန်မာတွေအများစုလာရောက်နေတဲ့ညဖျော်ဖြေနေရာတွေဖြစ်ပါတယ်ဖမ်းပြီးတဲ့မြန်မာ62ယောက်ကတော့အမျိုးသား65ယောက်နဲ့ကျန်တာအမျိုးသမီးတွေဖြစ်ပါတယ်ဆိုပြီးပြောသွားပါတယ်အခုအော်ပရာစီစစ်ဆင်ရေးလုပ်တဲ့နေရာမှာတရားမဝင်လိန်ဖျော်ဖြေတွေပါလှုပ်ဆောင်နေကြတယ်လို့လဲမလေးရှားသတင်းတွေမှာရေးသားဖော်ပြနေကြပါတယ်ဝင်ရောက်စီးနှင်းခဲ့တဲ့ nightclub တွေမှာတော့ CCTV တွေတပ်ဆင်ထားပြီးတကားတွေကိုလည်း password ခံပိတ်ထားပြီးစောင့်ကြည့်နေတဲ့လုံခြုံရေးဝန်ထမ်းတွေကမြန်မာတွေဖြစ်ကြတယ်လို့လဲဆိုပါတယ်ဒီစီးနှင်းမှုမှာမြန်မာနိုင်ငံသားအမျိုးသား65ဦးနဲ့အမျိုးသမီး28ဦးစုစုပေါင်း62ဦးကိုဖမ်းမိခဲ့ပြီး39ဦးကတော့လူမှုကြီးကြပ်ရေးဆိုင်ရာဥပဒေနဲ့ညီစွန်းတဲ့ပြစ်မှုတွေရှိတယ်လို့လဲဆိုပါတယ်ဒီအတွက်မလေးရှားလာဝကကလည်းဆက်လက်အရေးယူမှုတွေလုပ်သွားမယ်လို့လဲဆိုပါတယ်ဒီ night club တွေဟာလွန်ခဲ့တဲ့10လခန့်ကစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးတရားဝင် license မရှိဘဲလုပ်ငန်းလဲပတ်နေတာဖြစ်တယ်လို့လဲဆိုပါတယ်ဖမ်းဆီးခံရသူတွေကတချို့ကတော့ဖျော်ဖြေရေးဆိုင်ရာဥပဒေနဲ့ဖမ်းဆီးထားပြီးအကောက်ခွန်ဥပဒေနဲ့လဲစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေတယ်ဆိုပြီးမလေးရှားအာဏာပိုင်တွေကဆိုပါတယ်ပြီးခဲ့တဲ့စက်တင်ဘာ14ရက်နေ့ကလည်းမလေးရှားနိုင်ငံစီလံကောပြည်နယ်ဘန်ဒါပူချွန်းမှာလည်းတရားမဝင်ဖွင့်လှစ်ထားတဲ့ကာရာအိုကေခန်းကိုမလေးရှားအာဏာပိုင်တွေနဲ့လူကုန်ကူးမှုတပ်ဖြတ်ရေးအဖွဲ့တွေကဝင်ရောက်စီးနှင်းခဲ့ပြီးပြည်ထစာအဖြစ်အတင်းအကျပ်စေခိုင်းခံရတဲ့မြန်မာနိုင်ငံသူ၄ဦးကိုလည်းကယ်တင်ခဲ့ရတယ်ဆိုပြီးမလေးရှားသတင်းတွေမှာဖော်ပြကြပါတယ်ရှင
်မအေးမှာတင်ပြခဲ့တာပါအခုဆက်လက်ပြီးအမေရိကန်လွှတ်တော်ကမြမအေးချာနာပွဲအကြောင်းတင်ပြချင်ပါတယ်ဘွန်နူးနေကအမေရိကန်အောက်လွှတ်တော်လူ့ခွင့်ရေးကော်မရှင်မှပြုလုပ်တဲ့မြမအရေးကြားနာပွဲမှာအဓိကပါတီနေရာလုံးကမြမအရေးကိုအလေးပေးဆောင်ရွက်သွားမှာဖြစ်တယ်လို့ VOA ကိုပြောကြားခဲ့ကြပါတယ်ဒီပတ်မြမဒီမိုကရေစီရဲ့အစီအစဉ်မှာမတ်အင်ဂျယ်ရင်ကတင်ဆက်ထားပါတယ
Good afternoon, everybody, and welcome to today's hearing on human rights in Burma in the aftermath of the
February 1, 2021 coup d'état.
So today's discussion is an opportunity to take stock of what has been done and ask what has been achieved.
ဒီကနေ့ကြားနာပွဲမှာမြမအရေးနဲ့ပတ်သက်ရင်ကျွန်တော်တို့ဘာတွေလုပ်ခဲ့ပြီးပြီလဲဘလို့ရလက်တွေရခဲ့တယ်လဲတိုးတက်မှုတွေကိုဘလို့လှုပ်ဆောင်နေတယ်လဲဆိုတာကိုကျွန်တော်တို့ဘလို့သိနိုင်မလဲနောက်ပြီးကျွန်တော်တို့ဘာတွေပိုးပြီးလုပ်နိုင်မလဲဆိုတာဆွေးနွေးကြမှာဖြစ်ပါတယ်လို့ Democrat Outlook တော်အမတ် Matt Gavin ကပြောသွားတာပါမြမစစ်ကောင်စီကိုပိတ်ဆို့အရေးယူဖို့ ਨੇNUG အမျိုးသားညီညွတ်ရေးအစိုးရနဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေကိုအတိအမှတ်ပြုထားတဲ့ Burma Act ကို American အစိုးရအနေနဲ့ဘလောက်အထိအကောင်အထည်ဖော်ခဲ့တယ်လဲဆိုတာကို American Outlook တော်အမတ်တွေကကြားနာစစ်ဆေးတာဖြစ်ပါတယ်
။ Approach to addressing the human rights situation that has rapidly deteriorated as you noted since the military seized power in a coup d'etat in February 2021.
ကျန်းမာပွဲမှာထွက်ဆိုခဲ့ကြတဲ့အမေရိကန်နိုင်ငံသားရေးဌာနကတာဝန်ရှိသူတွေကလည်းသမ္မတဘိုင်ဒန်အစိုးရအဖွဲ့ကနေမြန်မာစစ်ကောင်စီအပေါ်စီးပွားရေးတန်တမာရေးအရာပိတ်ဆို့အရေးယူတာတွေရိုဟင်ဂျာတွေအပါအဝင်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီထောက်ပံ့နေတာတွေကိုထွက်ဆိုခဲ့ကြပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကလည်းစစ်ကောင်စီရဲ့ဖိနှိပ်မှုအောက်မှာမြန်မာပြည်သူတွေရဲ့အခြေအနေအလွန်ဆိုးရွားနေကြောင်းအချက်လက်နဲ့တင်ပြသွားပါရစေ။အခုလိုအမေရိကန်လွှတ်တော်မှာမြန်မာအရေးကြားနာပွဲပြုလုပ်တာနဲ့ပတ်သက်လို့သူ့အနေနဲ့အားတက်မိကြောင်းလည်း VOA ကိုအခုလိုပြောပါရစေ
။ And the fact that the United States Congress is asking these questions of the administration is a very positive.
အမေရိကန်အောက်လွှတ်တော်ကနေအခုလိုအမေရိကန်ဆိုးရွားကိုမြန်မာအရေးဘာတွေဆောင်ရွက်နေတယ်လဲလို့မေးမြန်းတာတွေဟာတကယ်ပဲအပြုသဘောဆောင်ပါရစေ။ဒီအတွက်လည်းကျွန်တော်အားတက်မိရပါတယ်လို့ပြောသွားတာပါ။ Tom Landos လူ့ခွင့်ရေးကော်မရှင်ရဲ့ပူးတွဲဥက္ကဋ္ဌ Republican Outlook တော်အမတ် Christopher Smith ကလည်းမြမအရေးနဲ့ပတ်သက်လို့ American လွှတ်တော်အနေနဲ့မြမအရေးပုံမဖိအားပေးဆောင်ရွက်ဖို့လိုအပ်နေကြောင်း VOA ကိုခုလိုပြောပါတယ်။
ourselves to the human rights
လူခွင့်ရေးရင်းချမ်းရေးနဲ့ပတ်သက်ရင်ကျွန်တော်တို့ကဒီဇိုင်းမတ်မတ်ဆောင်ရွက်နေသူတွေပါဒရွန်ဂျာရီရောမြန်မာပြည်သူတွေပါစိုးစိုးဝါးဝါးခံစားနေကြရပါတယ် Republican နဲ့ Democrat Party နှစ်ခုလုံးမြန်မာအရေးပူးပေါင်းဆောင်ရွက်နေပါတယ်ဒီကနေ့ကျမ်းစာဝင်မှာတက်သည့်အဖြေထွက်ဆိုသွားတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးထူးကိုယ်စားလှယ်ထောက်ပြထားတဲ့အချက်တွေအရဆိုရင်ကျွန်တော်တို့အများကြီးဆောင်ရွက်ပေးဖို့လိုအပ်နေပါတယ်မြန်မာစစ်တပ်စီကိုအိန္ဒိယတရုတ်နဲ့ရုရှားနိုင်ငံတွေကနေလက်နက်တွေထောက်ပံ့ရောင်းချနေတာကိုရပ်တန့်ဖို့လိုပါတယ်။နောက်ပြီးတော့စစ်ကောင်စီရဲ့အဓိကဝင်ငွေဖြစ်နေတဲ့ရေနံနဲ့သဘာဝတံငွေလုပ်ငန်းအပေါ်ပို့ပြီးတော့ပြင်းထန်တဲ့ပိတ်ဆို့ရေးယူမှုတွေလုပ်ဖို့လိုနေပါတယ်။ရက်ဆက်ကြမ်းကြုတ်တဲ့စစ်ဆိုးရလက်အောက်မှာဒုက္ခတွေပင်လယ်ဝေနေတဲ့မြန်မာပြည်သူတွေအတွက်ထိထမကကျွန်တော်တို့အများကြီးလုပ်ဖို့လိုနေပါတယ်
။ Tom Landers လူခွင့်ရေးကော်မရှင်အဖွဲ့ဝင် Democrat အောက်လွှတ်တော်အမတ် Ilhan Omar ကလည်းမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးတွေကိုအမေရိကန်လွှတ်တော်အနေနဲ့မေ့မထားတဲ့အကြောင်းအခုလိုပြောသွားပါတယ
်။ Well today was an important day.
ဒီကနေ့ဟာအရေးကြီးတဲ့နေ့တစ်နေ့ပါ။ရိုဟင်ဂျာတွေကြုံတွေ့ခဲ့ရတဲ့လူမျိုးတုံးတပ်ဖြတ်မှုတွေနဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေသမျှအရာအားလုံးကိုအမေရိကန်လွှတ်တော်မှရှေ့တန်းတင်ထားတယ်ဆိုတာကိုသိကြအောင်ပြသတာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားမှုအကူအညီတွေပံ့ပိုးပေးဖို့နဲ့မြန်မာနိုင်ငံကပြည်သူတွေအရေးအတွက်ကဘာကြီးအနေနဲ့ပူးပေါင်းဆောင်ရွက်ရေးတေချာအောင်ကျမတို့စူးစမ်းနေပါတယ်။နောက်ပြီးအရက်သားအစိုးရပေါ်ပေါက်လာရေးအတွက်လည်းကြိုးပမ်းနေသလိုပြည်တွင်းကစစ်ပေးဆောင်ဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေရရှိရေးမှာလည်းကျမတို့မေ့မထားပါဘူး။အခုလိုအမေရိကန်အောက်လွှတ်တော်မှာမြမအရေးကြားနာပွဲပြုလုပ်တာဟာတကယ်ပဲထိရောက်မှုတွေရှိနေပါသလား။ကျန်းမာပွဲကိုတက်ရောက်ခဲ့တဲ့အမျိုးသမီးရေးလှုပ်ရှားတက်ကြွသူမက်ခင်လီကသူ့ရဲ့အမြင်ကိုအခုလို VOE ကိုပြောပါရစေ
။ပထမဆုံးအနေနဲ့ဒီကျန်းမာပွဲကိုတက်ရောက်တာကျမတို့တော်ဒါဒီနှစ်နှစ်အတွင်းမှာတော့ပထမဆုံးအချိန်ပေါ့နော်။ဆိုတော့တကယ်လည်းစိတ်ဝင်စားစရာလည်းကောင်းတယ်လို့စိတ်လှုပ်ရှားစရာလည်းကောင်းပါတယ်။ဘာလို့လဲဆိုတော့ကမ္ဘာအရေးအရာတွေမှာ American ပြည်အောင်စုမှာဆိုရင်တော့ American ဆိုရအတွက်ကကမ္ဘာနိုင်ငံအသီးသီးရဲ့အရေးအရာတွေကိုသူကဟိုပါဝင်ပြီးတော့ကူညီဆောင်ရွက်တဲ့နေရာမှာဟိုရှေ့ဆန်းကနေပါဝင်တဲ့နိုင်ငံတခုအနေနဲ့ကတော့ကျမတို့လိုမြန်မာနိုင်ငံလိုနိုင်ငံငယ်လေးအတွက်အခုလိုမျိုး hearing တွေထုတ်တဲ့ဟာကတော့ကျမတို့တို့ကတော့အင်တန်မှဟိုဝန်တာအားရစရာကောင်းတယ်လို့မြင်တယ်ဒါပေမဲ့လည်းအားရစရာကောင်းလားဆိုတဲ့အပိုင်းမှာတော့ကျမတို့ကတော့ဂိုင်းခန့်ရှင်တွေဖြစ်တဲ့အတွက်အားရမှုတော့မရှိဘူးပေါ့ဒီထက်ပိုပြီးတော့တတီရဲရောက်လုံနိုင်ရင်တော့ကောင်းတယ်ဒါပေမဲ့ hearing လောက်တာဖြစ်တဲ့အတွက်သက်ဆိုင်တဲ့သူတွေကိုတရိုက်ထိတွေ့ပြီးတော့လွှတ်တော်ကနေပြီးတော့မေးမြန်းတာထပ်ပြီးတော့ pressure ပေးတဲ့ဟာမျိုးတွေလည်းစက်တိုက်လုပ်လို့ရတဲ့အတွက်တော့ဒါသိကောင်းတယ်လို့ပဲကျမကတော့ပြောချင်
တယ်အခုလိုအောက်လွှတ်တော်မှာမြမရေးကျင်းပဖို့ဆိုရင်ရော American ပြည်ထောင်စုမှာလည်းတခြားကမ္ဘာရေးရာအထူးသဖြင့် Ukraine အရေးနဲ့ရှင်မြမအရေးကအမြဲတမ်းပဲဟိုနောက်ရောက်နေတယ်လို့လည်းသုံးသပ်ချက်တည်းရှိကြတော့အခုလိုမြမအရေးကျင်းပဖို့မှာအမေရိကန်လွှတ်တော်ဘက်ကတော့ဘယ်လောက်ထိကြိုးပမ်းအားထုတ်ရသလဲဒီလိုအခြေအနေပေါ်မှာမက်ခင်လီရောဘယ်လိုသုံးသပ်လဲရှင
်အများကြီးအားထုတ်ရတယ်လို့ကျွန်မကတော့မြင်ပါတယ်ဘာလို့ဆိုတော့နောက်ွယ်မှာပေါ့နော်စူးစမ်းအားထုတ်မှုအများကြီးမလို့ဒါဒီလိုဟိုမြင်ရရင်ဒါကျွန်တော်တို့ public hearing ကတနအိကွဲနှစ်နာရီလေးကိုမြင်ရတာလေအဲ့ဒီအနောက်မှာအတီတီတော့ကျွန်တော်တို့သက်ဆိုင်ရာအဖွဲ့အစည်းတွေဒီမှာဟိုအဝေးရောက်နေတဲ့ဒီနိုင်ငံတကာရောက်နေတဲ့အဖွဲ့အစည်းတွေနောက်တစ်ခါအခြား agency တွေနောက်ဘယ်လိုခေါ်မလဲ advocacy ဟိုတိုက်တွန်းနှိုးဆော်မှုတွေလုပ်တဲ့သူတွေရဲ့အားထုတ်မှုတွေလည်းပါတာပေါ့နော်အဲ့တော့ဟိုသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကိုဟိုတွားပြီးတော့တိုက်တွန်းနှိုးဆော်မှုတွေလုပ်တဲ့ commission တိုက်တွန်းနှိုးဆော်မှုတွေဒါတွေကိုတောက်လျှောက်ကျွန်တော်တို့လုပ်ခဲ့တဲ့အတွက်ဒီလို hearing ဆိုတာပေါ်လာတာပါချက်ချင်းကြီးတော့ပေါ်လာဖို့ဟုတ်လို့လွယ်ပါအောင်အားလုံးသိတဲ့အတိုင်းနဲ့သူ့ရဲ့နိုင်ငံကြီးတစ်ခုလည်းဖြစ်တဲ့အပြင်သူ့မှာကိစ္စများများနဲ့အဲဒီမှာကျွန်တော်တို့ကိစ္စကိုအရေးတူဆောင်ရွက်ဖို့ဆိုတာဒီနောက်မှာအများကြီးကျွန်တော်တို့စူးစမ်းအထောက်အမှုတွေလုပ်ခဲ့ရပါတယ်သက်ဆိုင်ရာကိုယ်စားလှယ်တွေကိုမြန်မာအရေးစိတ်ဝင်စားတဲ့နော်ဟိုစနေတာတွေကွန်ဂရက်စ်မန်တွေကိုဟိုဘယ်လိုကောင်းမလဲသူတို့ရဲ့ရုံးနေမှာသူတို့ရဲ့အစည်းအဝေးတွေမှာတွားပြီးတော့တိုက်တွန်းနှိုးဆော်မှုတွေစာပို့ရာတွေလက်မှတ်ထိုးကမ်ပိန်းတွေဒါတွေကိုလည်းကျမတို့အဝေးရောက်တဲ့ဒီမြန်မာနိုင်ငံအဲညွယ်ပွားဒီသားစုတွေကနေလဲတောက်လျှောက်လဲလုပ်ခဲ့တာတွေဖြစ်တဲ့အတွက်ဒီရဲ့အကျိုးဆက်လို့ပေါ့ကျမကတော့မြင်ပါတယ်ရှင
်အဲ့တော့ American Outlook တော်အမတ်တွေကဟို American အစိုးရရဲ့ဒီနိုင်ငံသားရေးဌာနကတာဝန်ရှိသူတွေကိုသူမြန်မာရေးကိစ္စဘယ်လိုကင်တွယ်နေတယ်လို့မေးမြန်းတယ်အဲ့ဒီမှာတာဝန်ရှိသူတွေဘက်ကလည်းဖြေကြားတယ်ပေါ့လေဆိုတော့ American အစိုးရဘက်ကအခုလို့လွှတ်တော်မှာဒီတာဝန်ရှိသူတွေလာရောက်ထွက်ဆိုပြီးတော့မြမအရေးကိုဟိုသူတို့ဆောင်ရွက်နေတာတွေပြောပြနေတဲ့ပုံမှာရောမက်ခင်လီတုံ့တက်ချက်ဘယ်လိုရှိလဲ
အော်အဓိကကတော့နှစ်ပိုင်းပေါ့နော်နိုင်ငံရေးရပေါ့နော်နိုင်ငံသားရေးဝန်ကြီးဌာနကမလီဆာဘရောင်းကိုမိတာကတော့နိုင်ငံရေးရဖြစ်မယ်နောက်တစ်ခါကျမတို့ USAID နဲ့ DRL လို့ခေါ်တဲ့ဒီလူသားချင်းစာနာမှုကူညီတဲ့အခြားသောအထောက်ပံ့တွေပေးတဲ့ငွေကြေးအထောက်ပံ့ပေးတဲ့ agency တို့မိတာဆိုပြီးတော့ကျမတို့နှစ်ပိုင်းမြင်ပါတယ်နိုင်ငံရေးရအပိုင်းမှာတော့အဓိကကတော့ sanction ကိုအဓိက target ထားပြီးပြောကြတဲ့အခါမှာဟိုကျမတို့ပြီးခဲ့တဲ့လတွေကဘန်ကူကို sanction လုပ်ထားတဲ့ကိစ္စနဲ့နောက်ထပ် MOG ပေါ့နော်မြန်မာရေနံကိုလှုပ်ဖို့ကိစ္စကိုလည်းအဓိကတော့ဟိုဆောင်းပေးပြီးတော့ပြောထားတယ်နောက်ကငွေကြေးအထောက်ပံ့အကူအညီတွေလူသားချင်းစာနာတဲ့အကူအညီတွေပေးဖို့ပြောတဲ့အခါမှာလည်းသူတို့ဘလောက်ဒီအကူအညီနေပြီဆိုတော့ပြောပါတယ်နောက်တစ်ခုကတော့ကျမတို့ NDAA ထဲမှာပြဋ္ဌာန်းထားတဲ့ Burma Act ကိစ္စကိုလည်းပြောပါတယ်တကယ်တော့ Burma Act ထဲမှာဆိုရင်မြန်မာဒီမိုနွေဦးတော်လှန်ရေးရဲ့အဓိကကူဆောင်အဖွဲ့အစည်းတွေဖြစ်တဲ့ NUG NUCC CRPH CDM စတဲ့ PDF ဆိုတာတွေကိုပါ 3D ရောက်ရောက်ကူညီဖို့ဆိုတာပါပေမဲ့ကုမွန်လင်းပြောရင်အခုချိန်ထိတော်လန်ရေးကိုတိုက်ရိုက်စီးဆင်းတဲ့ငွေကြေးဆိုတာမရှိသလောက်ဖြစ်ပြီးတော့ agency တွေကနေတဆင့်ပဲပုံမှန်စီးဆင်းနေကြပုံစံမျိုးနဲ့စီးဆင်းခဲ့ပါတယ်။ဒါတော့ဟိုသူတို့ရဲ့ထုံးစံအတိုင်းပေါ့နော်သူတို့လှုပ်ဆောင်မှုတွေကိုပြောပေမဲ့ကျမလိုမြန်မာတယောက်အနေနဲ့အဲမြန်မာနိုင်ငံအရေးကိုတက်ကြလို့ကြားတဲ့တယောက်အနေနဲ့တော့ဒီထက်ပိုပြီးတော့ဟိုကောင်းမွန်တဲ့တိရောက်တဲ့အကူအညီထောက်ပံ့မျိုးတွေကိုလည်းပိုဖြစ်စေခြင်းနဲ့နောက်တစ်ခုကတော့ဒီဟိုအရေးယူပိတ်ဆို့မှုတွေအကြောင်းပြောတဲ့အခါမှာလေကျမတို့အစင်ဒီဇိုက်ပဲ MOD ကိုအရေးယူဖို့နောက်မြန်မာ oil and gas လို့ပြောတဲ့ရေနံနဲ့အဲတွင်းထွက်တွေကိုအရေးယူဖို့တွေနောက်တစ်ခါလက်နက်အဲရောင်းဝယ်မှုတွေကိုပိတ်ပင်မှုတွေဒါတွေကိုလည်းတောက်လျှောက်ကျမတို့အစင်ဒီဇိုက်ပြောခဲ့တဲ့အခါမှာလေဟိုကျမတို့ဒီနယူတော်နယ်ပြီးမှဆိုတောက်လျှောက်ပေါ့နော်အားလုံးကပြောခဲ့ကြပေမဲ့လေအခုမှဒီခံနှစ်ခုကိုအရေးယူတဲ့ကိစ္စဖြစ်လာတယ်ဒါပေမဲ့လည်းကျမတို့ကတော့အားရလားဆိုတော့အားမရဘူးဒါကကောင်းတဲ့လှုပ်ဆောင်မှုဖြစ်တယ်ဒီဘက်နှစ်ခုကိုအေးအေးယူပိတ်ဆို့မှုလုပ်ပြီးတာတော့မှဒီရဲ့အနောက်မှာအကျိုးဆက်တွေကအများကြီးကြက်ရရိုက်မှုတွေစီးပွားရေးဆိုင်ရာမှာအများကြီးရှိခဲ့တဲ့အတွက်ကျမတို့ကတော့ရှေ့တိုးပြီးတော့ဒီထက်ပိုပြီးတော့ထိထိရောက်ရောက်နဲ့အဲလှုပ်စီခြင်းနဲ့အဓိကကတော့စစ်ကောင်စီရဲ့ငွေအရင်းမြစ်တွေကိုဒီထက်ပိုပြီးတော့ငွေဝင်နိုင်တဲ့ငွေဝင်ပေါက်တွေကိုအရင်းမြစ်တွေကိုပို့ပြီးတော့ပိတ်စီခြင်းနဲ့တိတိယောက်နဲ့ပိုလုံနိုင်မယ်ဆိုရင်တော့စစ်ကောင်စီပိုအားနည်းလေလေကျမတို့ဘက်ကလူတွေအသေးအပြောက်အားနည်းပြီးတော့အမြန်ဆုံးကျမတို့တော်နိုင်အောင်မြင်လေလို့ယူဆတဲ့အတွက်ဒီထက်တော့ပိုလုံအောင်တော့ကျမတို့ကတော့စိတ်ဆန္ဒရှိတယ်အခုလုံနေတဲ့ဟာတွေတော့တိတ်အားရမကျေနပ်မှုတော့အရင်ကြီးမရှိသေးဘူးလို့ပြောလို့ရပါတယ
်ဟုတ်နောက်ဆုံးမေးမတော့အဲ့တော့ယူကရိန်းရေးနဲ့ရှင်အမေရိကန်လွှတ်တော်ကမြန်မာအခြေမှာသူတို့တတ်မှတ်တဲ့ဘတ်ဂျက်ငွေတွေမှာလေဟိုမျက်မျက်ဆဆမရှိဘူးပေါ့နော်တတိယမရှိဘူးဆိုပြီးတော့ဒီဒီမိုကရေစီလှုပ်ရှားသူတွေထောက်ပြတာတွေလည်းရှိရဲပေါ့နော်ဆိုတော့ဒီထောက်ပံ့မှုဘိုင်းမှာလေမျက်မျက်ထောက်ပံ့ဖို့ဆိုတဲ့ကိစ္စမှာအမေရိကန်ဘက်ကသူတို့အခုရင်ဆိုင်နေရတဲ့အချက်တင်းနဲ့အဲအခုမြန်မာအရေးပေါ်မှာရောသူတို့ရဲ့ထောက်ပံ့မှုစစောပေါ့ပို့ပြီးတော့ငွေကြေးရရောထောက်ပံ့နိုင်နေဆိုတဲ့အလားအလာတကယ်ပဲဖြစ်လာနိုင်မလားဘယ်လိုသုံးသပ်လဲရှင်
အဲ့တော့ကျမတို့ဖြစ်အောင်ကြိုးစားမှာပေါ့နော်ဖြစ်အောင်ကြိုးစားမှာပေါ့ဆိုတော့တိတ်တော့လည်းမလွယ်ဘူးဒါပေမဲ့ခုနကကျမပြောသွားတဲ့အချိန်မှာလည်းပါတယ်လို့ငွေကြေးထောက်ပံ့ကရောအရေးမကြီးဘူးလားဆိုတော့အရေးကြီးတယ်တစ်ချိန်တည်းမှာပဲခုနကပြောတဲ့အရေးယူကန့်သတ်မှုတွေပိတ်ဆို့မှုတွေစီးပွားရေးပိတ်ဆို့မှုတွေလုပ်ဖို့လည်းလိုတယ်အထူးသဖြင့်တော့ဒီတာမန်အပြစ်မဲ့တဲ့ပြည်သူတွေကိုနှိမ့်စင်တဲ့မြန်ဘုံကျဲတိုက်ခိုက်နေတဲ့လေချောင်းကတိုက်ခိုက်မှုတွေကိုနော်ရပ်တန့်နိုင်ဖို့ဆိုလို့ချင်းကျမတို့ကဒီဟိုလောင်စာဆီတွေတွင်းနေတဲ့ဟာတွေသူတို့ရဲ့ဝင်ငွေပြမရင်းမြစ်တွေကိုကျမတို့ဆန်ရှင်လုံးနိုင်မှာဖြစ်မှာလေအဲ့ဒါဆိုရင်ငွေသေးမထောက်ပံ့အောင်မှာဒီစစ်ကောင်စီရဲ့တကယ်ရင်းမြစ်တွေကိုထောက်ဟိုဆက်ထားနိုင်နေဆိုရင်ကျမတို့ငွေသေးထောက်ပံ့တာထက်တောင်ပို့ပြီးတော့ကြည့်ရောက်တဲ့အနေအထားဖြစ်မယ်လို့ကျမတို့ကယူကြည့်ရဲအဲ့ဒီအတွက်လည်းကျမတို့ကဆန်ရှင်ကိုလုပ်ဖို့အစဉ်တစိုက်ကျမတို့တောင်းဆိုနေရဖြစ်တယ်ဒီမှာဒီမှာပို့ပြီးတော့ highlight လုပ်ပြီးပြောချင်တာကတော့တော်လန်ရေးတဲ့ကိုတိုက်ရိုက်စီးဆင်းမဲ့ထောက်ပံ့ဖြစ်မဲ့အထောက်ပံ့မျိုးကိုကျမတို့ကဖြစ်စေချင်တယ်တော်လန်ရေးတဲ့ကိုတိုက်ရိုက်ရောက်နိုင်တဲ့အထောက်ပံ့မျိုးဖြစ်နိုင်မှာပဲကျမတို့ကပို့ပြီးတော့ကျမတို့ရှေ့ဆက်ပြီးတော့သွားတဲ့နေရာမှာဟိုနယူးတော်လန်ရေးကအမြန်ဆုံးအချိန်ဟုံးနဲ့အောင်မြင်တယ်လို့ကျမတို့ကယုံကြည်ပါတယ်
ဒီမိုကရေစီဆွေးနွေးခန်းဖြစ်ပါတယ်။မိုင်းချင်းနိုင်ငံမင်းမြန်တင်ပြထားတာပါ။ VOA မြန်မာပိုင်းရဲ့တင်ဆက်လာနေမယ့်ခေတ်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အလွယ်တကူဖတ်ရှု99တော့ကျွန်တော်တို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ က်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းပါ VUE မြန်မာပိုင်းစီစဉ်2022ခုနှစ် September 18ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့ဆက်ကြအောင်ပါ။မြန်မာနိုင်ငံမှာဆင်းရဲချမ်းသာကွာမှုအထူးကြီးမားပြီးမြန်မာနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်းမှုတွေနိုင်ငံရေးဘောကဗေဒစနစ်အဖွဲ့တည်မှုကိုခြေခံကြကြပြုတ်ပြပြောင်းလဲရမယ်လို့ပညာရှင်တွေကသုံးသပ်ကြပါတယ်။လက်ရှိအနာသိစစ်တပ်ဟာနိုင်ငံရေးအရာရောစီးပွားရေးအရာပါလက်ဝါးကြီးအုပ်ထားလို့ချမ်းသာဆင်းရဲပွားချမှုပြဿနာကပိုပြီးဆိုးနေရတယ်လို့လည်းသူတို့ကမြင်ပါတယ်။ကမ္ဘာမြမမီဒီယာမြင်ကွင်းသုံးသပ်ချက်ကိုလိမ္မာနဲ့အတူစောင်းပါရှင်ပြည်သွင်းနိုင်ကခုလိုတင်ဆက်ထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနီးစစ်တပ်ထဲမှာဇတ်တူတာစားကြတော့မှာလားတော်လိုင်းကြီးအလွန်မှာအာယုံဆိုင်ဖို့လိုလာတဲ့နိုင်ငံကြီးဘောကဗီရအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစစ်ကောင်စီအဖွဲ့ဝင်ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းအကြေကျုံနဲ့စစ်ဆေးခြင်းခံနေရတဲ့ဆိုတဲ့သတင်းတွေပြီးခဲ့တဲ့သတင်းပတ်ထဲမှာထွက်ပေါ်လာခဲ့ပါတယ်ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဟာသူရှိကစီနီယာဗိုလ်ချုပ်တွေကိုကြော်ကယာထုတက်ခဲ့သူဖြစ်ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စိတ်အချရာဆုံးအားအကိုရဆုံးလူယုံတူးလို့အကဲခတ်တွေကဆိုကြပါတယ်။ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဟာစီဦးစီယာရှိချုပ်ကြီးဖြစ်တယ်လို့ရင်းနှီးမြှုပ်နှံမှုကော်မရှင် MIC နဲ့နိုင်ငံခြားငွေကြေးကြီးကြပ်ရေးကော်မတီ FESC တွေမှလည်းဥက္ကဋ္ဌဖြစ်ပါတယ်။ဒါကြောင့်လဲဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းတရင်ကိုဘာကြောင့်လဲဘယ်လိုဖြစ်တာလဲဆိုတာကိုစိတ်ဝင်တစားစောင့်ကြည့်နေကြတာပါဒါအပြင်စစ်ကောင်စီလက်ထက်မှာပထမဆုံးပြည်ထရေးဝန်ကြီးတာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးစိုးထွတ်မြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့မြောက်ရီပန်ကတာဝန်ရှိသူတွေအပါအဝင်စီးပွားရေးလုပ်ငန်းရှင်တွေခေါ်ယူစစ်ဆေးခြင်းခံနေရတယ်ဆိုတဲ့သတင်းတွေလည်းစီးပွားရေးလုပ်ငန်းရှင်တွေကြားမှာပြန့်နေပါတယ်အခုလိုထွက်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူး
ပြီးခဲ့တဲ့ဩဂတ်လကုန်ပိုင်းတော့ကလည်းရေတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမိုးအောင်နဲ့သူ့ရဲ့အကိုဖြစ်သူစီးပွားရေးလုပ်ငန်းရှင်ဦးနေအောင်တို့ကိုလည်းခေါ်ယူစစ်ဆေးမေးမြန်းတဲ့ဆိုတဲ့သတင်းတွေထွက်ခဲ့ပါတယ်။အတိမပြုတ်နိုင်တဲ့သတင်းတွေကတော့ဗိုလ်ချုပ်ကြီးမိုးအောင်ဟာရေတပ်အတွက်ရတဲ့ဘတ်ဂျက်ငွေတွေကိုသူ့အကိုရဲ့ဘဏ် United Amara ဘဏ်ထဲကိုထည့်ထားခဲ့တဲ့အတွက်စစ်ဆေးခြင်းခံရတာလို့ဆိုပါတယ်။ဗိုလ်ချုပ်ကြီးမိုးအောင်ကိုစုံစမ်းစစ်ဆေးတဲ့ဆိုတဲ့သတင်းမှန်မီဒီယာတွေကမေးမြန်းတဲ့အခါမှာတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကဗိုလ်ချုပ်ကြီးမိုးအောင်ဟာသူ့ရဲ့တာဝန်တွေကိုထမ်းဆောင်နေပါတယ်လို့ဖြေကြားခဲ့ပါတယ်။စစ်ဆေးခြင်းခံရတာဟုတ်တယ်မဟုတ်ဘူးဆိုတာကတော့တိတိကျကျပြန်လည်ဖြေကြားခဲ့တာမတွေ့ရပါဘူး
။အခုလိုစစ်ကောင်စီထိပ်ပိုင်းကစစ်တပ်ခေါင်းဆောင်တွေရဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲစက်တင်ဘာ12ရက်နေ့က AIRD သတင်းဌာနမှာစောင်းပါတစ်ပုဒ်ဖတ်ရှုရပါတယ်။လက်စားမှုနှိမ်နှင်းရေးမှာမိုးမြင့်ထွန်းမပါဘူးလားဆိုတဲ့ဆောင်းပါဖြစ်ပါတယ်။အေယာရီကအခုလိုရေးပါတယ်။ကုံစင်းလုံးကြီးမြင့်မှုအားဖြိုခွဲစဉ်ကုံသွယ်ရေးအကြီးအကဲဗိုလ်ချုပ်ရန်အောင်စိုးကိုလွန်ခဲ့သောအပတ်အတွင်းဖမ်းဆီးမှုကအာဂရီလိုက်စားမှုအတွက်အမိစိုးနဲ့ကြော်ကြားသူသူဤဆရာသမားဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းကိုလည်းမိမောင်းအောင်ရောက်သွားစေသည်။စစ်ကောင်စီကထုတ်ကုံသွင်းကုံသမားရာပေါင်းများစွာကိုဖမ်းဆီးစစ်ဆေးပြီးနောက်ဖြစ်လာသည့်ရန်အောင်စိုးအဖမ်းဆီးမှုကစစ်ကောင်စီတွင်အဆင့်6နေရာတွင်ရှိနေသည့်မိုးမြင့်ထွန်းကိုနှက်ဆိုင်သောအချုပ်တော်ပုံတွင်ပါဝင်ပတ်သက်စေပြီးယာဒူးမှဖြုတ်ချခံရမည်အန္တရာယ်ကြရောက်နေစေသည်အေယာရီဆောင်ပါကအခုလိုဖမ်းဆီးစစ်ဆေးနေတာတွေဟာစီးပွားရေးလုပ်ငန်းတွေသွင်းကုန်ထုတ်ကုန်လုပ်ငန်းတွေနဲ့ပတ်သက်ပြီးလက်ပေးလက်ယူကိစ္စတွေကြောင့်လို့ရေးသားထားပါတယ်တစ်ချိန်တည်းမှာပဲအငြိမ်းစားဒုတိယဗိုလ်ချုပ်ကြီးညိုစောကိုဗိုလ်ချုပ်ရန်အောင်စိုးရဲ့ကုံသွယ်ရေးနှင့်ကုံစီစည်းစိမ်မှုချောမွေ့စေရေးကော်မတီနေရာမှာအစားထိုးလိုက်ကြောင်းနဲ့စစ်ကောင်စီခေါင်းဆောင်ဟာဂုချိန်မှာသူ့ရဲ့လူယုံမိုးမြင့်ထွန်းကိုယာဒုကဖယ်မဖယ်ဆုံးပြရတော့မယ်အကြက်တဲနဲ့ ရင်ဆိုင်နေရပြီလို့မှတ်ချက်ပေးကဆောင်းပါးကိုအဆုံးသတ်ထားပါတယ်။ရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်တဦးကလည်းအခုလိုရာထူးအဆင့်မြင့်စစ်ဘုတ်ချုပ်တွေဖမ်းဆီးစစ်ဆေးခံရတဲ့သတင်းတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။လက်စားလို့ဖမ်းဆီးစစ်ဆေးတယ်ဆိုရင်တော့ဘယ်ဘုတ်ချုပ်များကင်းလို့လဲဗျာ။ဘုတ်ချုပ်မင်းမင်းအောင်လည်းတူတာသမီးတွေရောကင်းလို့လား။ပိုတောင်ဆိုးသေးတယ်လို့ပြောရမယ်။ခုဟာတိုင်းပြည်စီးပွားရေးချင်းတွေကပိုဆိုးလာတယ်။ပြည်တွင်းမှာမတည်ငြိမ်အနာသိမ့်ပြီးတဲ့နောက်စီးပွားရေးပိတ်ဆို့တာတွေကပိုပြင်းထန်လာတယ်။အဲ့တော့စီးပွားရေးလောက်ကစီးပွားရေးခွင်ကကျင်းလာတယ်။အဲ့တော့စီးပွားရေးဝေစုကနည်းလာတယ်။ဇကြက်လူဝင်ကခုလိုဖြုတ်ထုတ်ဖန်းစီတာတွေဖြစ်လာတာနေမှာပေါ့
။အကြောင်းပြချက်ခက်ခဲလုံးလုံးမရှိပဲအရက်သားအစိုးရလက်ထက်ကအနာသိမ့်ပြီးနှစ်နှစ်ကျော်ကြာလာချိန်မှာစစ်တပ်ထဲမှာမတည်မငြိမ်ဖြစ်လာတာတွေ့ရပါတယ်။နိုင်ငံအနှံ့ကတိုက်ပွဲတွေမှာအောက်ခြေတပ်သားတွေအကြအဆုံများလာပါတယ်။ရာဒူကြီးပိုင်းတွေမှာလည်းအဖြုတ်အထုတ်အရွှေပြောင်းတွေများလာပြီးတော့ဒီနေ့မှာတိုင်မူဒီနေ့မှာဘိုကျုံနောက်နေ့မှာဘာဖြစ်မယ်ဆိုတာမသေးချာမရေရာတဲ့အနေအထားမျိုးဖြစ်လာတာတွေ့ရပါတယ်။ဒါကြောင့်လည်းမြမစစ်တပ်အကြောင်းစောက်ကြည့်လေ့လာနေတဲ့သူတွေဒီရဲမျိုးဟင်ကထင်သလောက်အင်အားမရှိပဲတရှိန်တို့အင်အားကြဆင်းချို့နယ်လာတဲ့မြမစစ်ကောင်စီတပ်ဆိုတဲ့စာတမ်းတစ်စောင်ရေးသားထောက်ပြခဲ့တာပါ။ဒါအပြင်ရဲမျိုးဟင်ကသူ့ရဲ့စာတမ်းမှာစစ်ကောင်စီကခုခံတော်လှန်ရေးအင်အားစုတွေကိုနှိမ်နင်းအောင်ထိန်းချုပ်နိုင်ပြီးနိုင်ငံကိုတည်ငြိမ်အောင်လုပ်နိုင်မယ်လို့ယူဆတာဟာကြိုးကြောင်စီလျော်မှုမရှိတော့ဘူးလို့လည်းအလေးနက်သတိပေးထားပါတယ်
။မြမနိုင်ငံမှာစစ်တပ်ဟာနိုင်ငံရေးအရာရောစီးပွားရေးအရာပါလက်ဝကြီးယုတ်ကြီးစိုးလာခဲ့တာနှစ်ပေါင်းများစွာကြာခဲ့ပါပြီ။အထူးသဖြင့်1990နောက်ပိုင်းဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်မှာစီးပွားရေးလုပ်ငန်းရှင်ခရိုနီလူဒန်းစားတရမွေးဖွားပြီးစစ်ဗိုလ်ချုပ်တွေဟာသူတို့မိသားစုဆွေမျိုးတွေပါကုမ္ပဏီမျိုးစုံတည်ထောင်ပြီးစီးပွားရေးမှာဓာတ်ရိုက်ပါဝင်ချုပ်ကိုင်လာကြတာပါ။ဒီအကြောင်းနဲ့ပတ်သက်လို့ဒေါက်တာဆိုင်းလတ်ရေးတဲ့ပဋိပက္ခအာဏာရှင်ဘောကအုံမြင့်နှင့်နိုင်ငံရေးထွက်ပေါက်အပိုင်းတစ်ဆောင်းပါးကိုစက်တင်ဘာလ5ရက်နေ့ကမြန်မာနောက်မှာဖော်ပြခဲ့တာတွေ့ရပါတယ်။ဒေါက်တာဆိုင်းလတ်ကမြန်မာနိုင်ငံရေးမှာဒီမိုကရေစီရေး၊ဒန်းတူညီမျှရေးနဲ့ဖက်ဒရယ်အကြောင်းတွေကိုပဲဦးစားပေးပြောလို့ဆွေးနွေးလို့ရှိကြတယ်။အရေးကြီးတဲ့အချက်တစ်ချက်ကိုပြောင်းနေတယ်။အဲ့ဒါကတော့လူနည်းစုစီမားဥစ္စာဒဏ္ဍာအရင်နီးစုပြုံနေမှုကိုခွင့်ပြုထားတဲ့နိုင်ငံရဲ့ဘောကဗေဒအုပ်မြစ် World Concentration ကိုခွင့်ပြုထားတာပဲဖြစ်တယ်လို့ဝေဖန်ထောက်ပြထားပါတယ်။ဆောင်းပါးမှာအာနာရှိတဲ့လူနဲ့ဒနာရှိတဲ့လူတွေအပိုင်စည်းထားတဲ့တိုင်းပြည်မှာနိုင်ငံရေးတော်လှန်ရေးလှုပ်ရှားမှုဟာစစ်အစိုးရနဲ့အပေါင်းပါခရိုနီတွေရဲ့ဒနာအင်အားအုပ်မြစ် Material Foundation ဖြစ်တဲ့နိုင်ငံရေးဘောကကိုဘေးချထားတယ်လို့သုံးသပ်ချင်ပါတယ်။နိုင်ငံရေးဘောကစနစ်ဖွဲ့တည်မှုကိုအခြေခံကြကြပြုပြင်ပြောင်းလဲဖို့ Structural Reform ဆိုတာဟာတော်လှန်ရေး Equation တွေမှာပျောက်တလောက်နီးပါလို့ဆိုလိုချင်တာပါလို့ရေးလဲရေးသားထားတာတွေ့ရပါတယ်။ဒါကြောင့်နွေဦးတော်လှန်ရေးအနေနဲ့အနာဂတ်မြန်မာနိုင်ငံရေးကိုချင့်ကပ်အပြေရှားမယ်ဆိုရင်အမှတ်တညာအခြေပြုနိုင်ငံရေး identity politics နဲ့အတူနိုင်ငံရေးဘောကဗေဒ political economy ပြုပြင်ပြောင်းလဲရေးကိုပါတပြိုင်တည်းထည့်စဉ်းစားသင့်တယ်။ဒါမှသာစီးပွားရေးတရားမျှတမှုအများပြည်သူဖူးလုံငြိမ်းချမ်းမှုတွေရရှိစေနိုင်ပြီးဆင်းရဲချမ်းသာကွာဟမှုပြဿနာတွေကိုဖြေရှင်းနိုင်မယ်လို့ဒေါက်တာဆိုင်းလတ်ကအကြံပြုရေးသားထားပါတယ်ခမညာ
ဒီသတင်းရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်အခုတော့ ISP မြန်မာရဲ့အလဲကိုရောက်လို့လာပါပြီဒီဘက်မှာတော့မြန်မာနိုင်ငံတဝိုင်းကမူရစ်စေဝါရောင်းဝယ်မှုတွေပေါ်စစ်စစ်တုံးထထားတာကိုနားဆင်ကြည့်ကြအောင်ပါ
ဒီတစ်ပတ်မှာတော့ ISP ကပြင်ရဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတဲ့ Inside Email အမှတ်23မှာဖော်ပြခဲ့တဲ့နိုင်ငံအနှံ့နေရာအနှံ့မှာမိုးရစေဝါရောင်းဝယ်တုံးဆွဲမှုတွင်ကျယ်နေတဲ့အကြောင်းအရာကိုတင်ပြပါမယ်။မိုးရစေဟာမြန်မာတိုင်းနိုင်ငံလုံးမှာနေရာအနှံ့အလွယ်တကူရနိုင်တဲ့အနေအထားဖြစ်လာပါတယ်။ ISP မြန်မာကကောက်ယူနေတဲ့စစ်တမ်းအရာလည်းဒီလိုတွင်ကျယ်လာတာမြင်ရပါတယ်။စေးကြောက်စေးပြားဘိန်းဖြူကတ်တမင်းနဲ့ ice တွေကိုမြို့နယ်အများစုမှာရနေပါတယ်။ အာနာမသိငင်ကလေးကဒီအခြေအနေဖြစ်နေပြီမဲ့အာနာသိမှုအလွန်မှာပိုများလာကုန်ရပါတယ်။အာနာသိမှုအလွန်မှာငွေရစီဈေးကွက်ပိုကျလာပြီးဈေးပေါ်လာတာလည်းသတိပြုရပါ။ ISP မြန်မာရဲ့လူမှုစီးပွားအခြေအနေပြစစ်တမ်းအရာနိုင်ငံအနှံ့မှာဈေးကြောက်တုံးဆွဲသူအများဆုံးဖြစ်တာတွေ့ရပါတယ်။စစ်တမ်းကောက်မြို့နယ်130နဲ့94မြို့နယ်မှာဈေးကြောက်ကိုအလွယ်တကူဝယ်လို့ရနေပါတယ်။89မြို့နယ်မှာ WI ဈေးပြနဲ့ခေါင်းခါဈေးလိုလူတိများတဲ့ EC ပြတွေလည်းတုံးဆွဲနေပါတယ်။53မြို့နယ်မှာတော့မင်းဖြူနယ်ကော်ရှူတာကိုလည်းတုံးဆွဲနေပြီးတတိယအများဆုံးဖြစ်ပါတယ်။ကိုကင်း Ice ပိုင်နဲ့ကတ်တမင်းတွေတုံးတာလည်းတွင်ကျနေပါတယ်။လနကိုင်ပရိပခကြီးမားကျယ်ပြန့်လာတာနဲ့အမျှငွေရစီဖန်းစီရမှုလည်းရောကြနေပါတယ်ငွေရစီတည်တဲ့လမ်းကြောင်းတွေကိုဖြတ်တောက်နိုင်စွာကင်းမဲ့နေတာကြောင့်လည်းဖြစ်နိုင်ပါတယ်2020ပြည့်နှစ်မှာငွေရစီအမေရိကန်ဒေါ်လာ839သန်းကျော်ကိုဖမ်းမိဖြတ်စည်းခဲ့ပါတယ်2021ခုနှစ်နဲ့2022ခုနှစ်တွင်မှာတစ်နှစ်ကိုအမေရိကန်ဒေါ်လာတန်း600ကျော်ကိုစီပဲဖမ်းနိုင်ခဲ့ပါတယ်2023ခုနှစ်မှာအမေရိကန်ဒေါ်လာ446သန်းကျော်ကိုပဲဖမ်းနိုင်ခဲ့တာမို့ဖမ်းမိပမာဏရောချနေတာပါအခြားတစ်ဖက်မှာတော့အာနာသိန်းအလော်မှာဘိန်းဆိုင်ပြုံမှုကမြင်နေပါတယ် UNODC ရဲ့2023အစီရင်ခံစာမှာမြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြုံမှု33ရာခိုင်နှုန်းမြင့်လာတာကိုထောက်ပြထားပါတယ
်မာရဲ့သုံးသပ်ချက်ဖြစ်ပါတယ်အခုတော့မြန်မာပြည်မှာပေးစာများအလဲပါ VOA ကိုပြဖို့ကြတဲ့ပြည်သူတွေရဲ့ရေဖွဲ့လွှာတွေအကြံပြုလွှာတွေကိုမဟိတနာကျော်ကအခုလိုစုစည်းတင်ပြထားပါတယ
်ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိတွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိတွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိတွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ဗီဒီယိုအစီအစဉ်ကိုနားဆင်ပြီးရေးလာတဲ့သောရရှင်တယောက်ကမင်းတို့မင်းကြီးဆိုတဲ့သောရရှင်ဖြစ်ပါရဲ
့ဟုတ်ကဲ့ပါ VOE ဝိုင်းတော်သားများကိုကျမ်းမှာစိတ်ချမ်းသာကြပါစေ VOE ကိုစာမြေးပါဘူးအခုပထမဆုံးချိန်ရေးခြင်းဖြစ်ပါတယ်မဆုမြတ်မုံရဲ့ခီးသွွားစီစဉ်လေးကိုကြည်ပြီးရေးခြင်းစိတ်ဖြစ်ပြီးလို့ပါငါးပြားလိုက်ကငါးလေးတွေမြင်ရတော့အံ့ဩပြီပါတယ်ကျွန်တော်အတွက်ထူးဆန်းနေလို့ပါနောက်တစ်ခုကမြန်မာနိုင်ငံကြီးနဲ့ယူကရိန်းအခြေနှိုင်းရှင်ချက်တွေများများထုတ်လွှင့်စေချင်ပါတယ် YouTube ကနေနေ့တိုင်းနားဆင်အားပေးနေပါတယ်ကျေးဇူးတူပါဗျာ
ဟုတ်ကဲ့ပါပထမဆုံးအကြိမ်စာရေးလာရဲဆိုလို့ကျေးဇူးတင်ပါတယ်နောက်တည်းလဲထပ်ရေးပါလို့ပြောချင်ပါတယ်ဒီတော်ရရှင်ကကွာတလာခီးသွွားအစီအစဉ်ကိုလည်းကြီးတဲ့အပြင်နောက်တစ်ခုကမြန်မာနိုင်ငံနဲ့ယူကရိန်းအရေးနှိုင်းယှဉ်ချက်ကိုလည်းကြိုက်ပုံရပါတယ်เนาะဟုတ်ကဲ့ပါကျမတို့ဒီစစ်ပွဲတွေနဲ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံနဲ့ယူကရိန်းနိုင်ငံအရေးနှိုင်းယှဉ်ချက်အစီအစဉ်ဖြစ်တဲ့ဟောင်းစာအစီအစဉ်တင်ဆက်တဲ့အထူးအစီအစဉ်တစ်ခုကိုအပတ်စဉ်တင်ဆက်ပေးနေပါတယ်เนาะပြည်ရုံမြင်သကြအစီအစဉ်မှာလည်းကြီးရှုနိုင်တဲ့အပြင်ရေဒီယိုကနားထောင်တဲ့သူတွေအတွက်လည်းနားဆင်လို့ရအောင်လို့ကျမတို့ရေဒီယိုထုတ်လွှင့်ချက်ကနေပြောလဲတင်ဆက်ပေးနေပါတယ်ရှင်။နားမထောင်လိုက်ရလို့နားထောင်ခြင်းတဲ့သူတွေကြီးရှုခြင်းတဲ့သူတွေအနေနဲ့လည်းကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာနောက်ပြီးတော့ကျမတို့ VOA ရဲ့ပင်မ Internet စာမျက်နှာပေါ်မှာအစီအစဉ်အစအဆုံးတင်ထားပေးပါတယ်။အခုဆိုရင်ကျမတို့ထုတ်လွှင့်တာအပိုင်း10ပိုင်းရှိပြီဖြစ်ပါတယ်ရှင်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်ရှင်။ဒီထက်ကသောရရှင်တယောက်ကဇူလိုင်လတွေကတိုက်ပွဲနဲ့ပတ်သက်ပြီးတော့ဖန်ဖလိုက်တဲ့သူ့ရဲ့အမြင်မှာဆိုပြီးတော့အခုလိုရေးလာပါတယ်။စာကတော်တော်ရှည်လို့တချို့ကိုတူအောင်ခြံထားခဲ့ရတယ်ဆိုပေမဲ့အကြောင်းအရာကိုပြည့်ပြည့်စုံစုံလေးဖော်ပြပေးလိုက်ပါတယ်ရှင်။
ကျွန်တော်2023ခုနှစ်ဇူလိုင်လ17ရက်နေ့မှာကရင်ရှမ်းနယ်စပ်ရှိရာတုံးမှာဖြစ်တဲ့တိုက်ပွဲကိစ္စတွေကိုရင်ဖွင့်ချင်တာပါအခုဒီစာကိုကျွန်တော်ရေးပို့ပေးနေတာဟာ
တစ်ဖက်တည်းကိုပဲကြည်ပြီးရေးနေတာမျိုးတူတစ်ဖက်ကိုနစ်နာစေခြင်းနဲ့ရွေးချက်လည်းမရှိဘူးဆိုတော့အရင်ဆုံးသိစေချင်ပါတယ်ပြဿနာကတော်လန်ရေးဆိုတာကတစ်ဖက်နဲ့တစ်ဖက်သဘောထားချင်းမတိုက်ဆိုင်လို့တော်လန်တာလို့မြင်မိပါတယ်ဒါပေမဲ့တချို့သောတော်လန်ရေးကပြည်သူစည်းစိမ်ဥစ္စာတွေအပေါ်မှာတွယ်ဝိုက်ပြီးသွားပတ်တက်နေတာဖြစ်နေပါတယ်ပြောချင်တာကနှုတ်နှစ်ဖက်စစ်တိုက်တာတွေဖြစ်တဲ့အခါမှာဒေသကပြည်သူတွေကထွက်ပြေးတိတ်ရှောင်နေချိန်မှာအိမ်ထဲမှာလူမရှိတော့လူတွေရဲ့အိမ်တွင်းဝင်ရောက်ကျူးကျော်ဖျက်ဆီးနေတာတွေလူတွေတပိုင်းတစ်နိုင်ရောက်တဲ့ဆိုင်ကမ်းတွေကိုဝင်ရောက်ဖောက်ထွင်းပြီးဆိုင်ပစ္စည်းတွေကိုစီးမဲ့ယူသွားတာတွေရှိနေပါတယ်ဒီနေရာမှာပြောချင်တာကဒေါ်လာရေးလုပ်ကိုဒေါ်လာရေးပီတာအောင်လုပ်စေချင်တာပါဘာမှမဆိုင်တဲ့လူတို့ပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေကိုအခုလိုစီးမဲ့ကမ်းမဲ့လှုပ်ဆောင်နေတာတွေမဖြစ်စေချင်ပါဘူးသူ့အတွက်လည်းမကောင်းသလိုသမိုင်းမှာလည်းမကြံခဲ့စေချင်ပါဘူးအခုလိုတိုက်ပွဲကြမှာဖြစ်ပျက်နေတဲ့ဟာတွေကိုတတ်ဆိုင်ရာလူကြီးတွေအနေနဲ့ကိုယ့်ရဲ့ရဲဘော်တွေကိုဒါတွေမလုပ်ဖို့တားမြစ်စေချင်ပါတယ်ဒီကြောင့်ကိုမေးကြည့်ပြန်တော့လဲအဲ့ဒါကငါတို့လုပ်တာမဟုတ်ဘူးကိုယ်ဖွဲ့လုပ်တာဆိုပြီးသူလုပ်နေပဲစင်ကြယ်တွေအမျိုးမျိုးပြောကြပါတယ်ဒီလိုစီကျေတွေပေးတာတဲ့စာလို့ရှိရင်အစကတည်းကမလုပ်တာကအခုလိုသူလုပ်ငါမလုပ်ဆိုပြီးပြောနေတာထက်ပိုပြီးကောင်းတာပေါ့ချို့သောအရာတွေကပက်ပင်းမိတာတောင်ညင်းနေတဲ့အဖြစ်မျိုးတွေလည်းကြုံရပါတယ်ဘလို့ပဲဖြစ်ဖြစ်မပြုတ်ခင်ကစဉ်းစားကြရင်အကောင်းဆုံးဖြစ်မယ်လို့မျှော်လင့်ပါတယ်ကျွန်တော်အခုလိုအကြံပြုတာကအနည်းငယ်မှရှိတဲ့လူတို့ကိုအကျိုးပြုနိုင်မယ်လို့မျှော်လင့်တာပါအားလုံးဘေးကင်းလုံခြုံပါစေမြမပြည်အမြန်ဆုံးငြိမ်းချမ်းပါစေ
ဟုတ်ကဲ့ပါပေးတဲ့ဆုနဲ့အမြန်ဆုံးပြည့်ချင်ပါတယ်မြန်မာပြည်ကြီးအမြန်ဆုံးငြိမ်းချမ်းပါစေလို့ထပ်ဆင်ဆန္ဒပြုပါတယ်ဒီ VOA သောရရှင်သူ့ဘက်ကမြင်တဲ့အမြင်နဲ့အကြံပြုပါတယ်ဆိုပြီးတော့ရေးလာတာပါသူပြောထားတာလေးတွေကိုတေချာပြန်စဉ်းစားကြည့်တော့သင်ခန်းစာယူစရာအချက်တွေလည်းတွေ့ရပါတယ်နော်ကိုပိုင်မြင်ကိုထုတ်ဖော်လာတဲ့နာမည်မဖော်ခြင်းမှာဆိုတဲ့သောရရှင်ကတော့စစ်ခေါင်စီဟာပြည်သူလူထုကိုစစ်ဆင်ရေးလုပ်တဲ့နေရာမှာဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းတွေကိုပါမချန်အတုံးချနေပါတယ်လို့အခုလိုရေးလာပါတယ
်ပြောချင်တာကစကားဆတွေဟာဘုန်းကြီးကျောင်းတွေမှာစခန်းချပြီးကာဘာယူနေတာကိုပြောချင်တာပါသူတို့တွေဟာဘုန်းကြီးကျောင်းတွေမှာကာဘာယူရောမကပါဘူးဘုန်းကြီးကျောင်းမှာရှိတဲ့ကျောင်းပိုင်ပစ္စည်းတွေနဲ့ကြေးဖျားဆင်းတူတွေကိုပါခိုးယူပြီးစစ်ကားတွေနဲ့တဲထုတ်နေတာတွေအတော်ကိုစိုးရတဲ့လုပ်ရလို့မြင်ပါတယ်ခင်ဗျာအဲ့ဒီဖြစ်ရကိုကဘာကတည်အောင်အင်္ဂလိပ်လိုလည်းကြေညာပေးစီခြင်းပါတယ် VOA ခင်ဗျာကျောင်းနိုင်ဘုန်းကြီးကလည်းစကားဆတွေစခန်းချနေတာကိုသိတော့ကိုကျောင်းကိုတောင်မပြန်ရဲပါဘူးဒါကိုအခွင့်ကောင်းယူပြီးကျောင်းရှိပစ္စည်းတွေကိုတည်ထုတ်နေတာပါကျောင်းမှာနေတဲ့ကိုရင်ဦးစင်းတွေလည်းစကားဆတွေကိုကြောက်လို့ဘယ်သူမှကျောင်းမှာမရှိတော့ပါဘူးခင်ဗျာအဲ့ဒီကိစ္စတွေကိုလည်းကုလသမဂ္ဂကသိအောင်တင်ပြလို့ရရင်တင်ပြစီခြင်းပါတယ
်ဒီသောရရှင်ကဘုန်းကြီးကျောင်းလိပ်စာကိုတော့လုံးလုံးရေးရမဖော်ပြတော့ပါဘူးခင်ဗျာတဲ့အခုရေးတဲ့အကောင့်ကိုလည်းကြီးညာတဲ့ခါမှာမဖော်ပြပေးစီလို့ပါမအေးသနာကြောဖြူဝိုင်းတော်သားတွေအထူးကျေးဇူးတင်ပါတယ်ဟုတ်ကဲ့အခုနောက်ပိုင်းတော့တော်ယုံတန်ယုံနာမည်တွေမဖော်ပြတော့ပါဘူးเนาะဗုဒ္ဓဘာသာရေးလို့မှမဟုတ်ပါဘူးဒီဘာသာရေးအစအုံနေဒီဆရာနာတင်ပြီးနောက်ပိုင်းမှာတော်တော်လေးကိုထိခိုက်ပျက်စီးအသုံးချခံရတဲ့သတင်းတွေကိုမကြာခဏကြားရပါတယ်ရှင်အခုဆက်ပြီးတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေပေါ်ပြပေးခြင်းပါတယ်မြန်မာနိုင်ငံဒေသအနှံကတွေ့ကြုံနေရတဲ့အခြေအနေတွေရင်ဖွင့်စာတွေကိုအသိပေးလာတဲ့စာရီတွေမှဆိုရင
် VOA ကအကိုမများအားလုံးမင်္ဂလာပါ VOA ကိုကျမအမြင်နားထောင်ပါတယ်ကျမတို့ပလောဝမြို့မှာဖြစ်ပျက်နေတဲ့အခြေအနေကိုတင်ပြခြင်းလို့ပါကျမတို့မြို့မှာကိုဗစ်ကာလကနေအခုချိန်ထိကိုစီးရုံကအဝင်ထွက်တွေကန့်သတ်နေပါတယ်ညနေ6နာရီထိုးရင်တောခလောက်တွေကိုအထက်ထက်ခတ်ထားပါတယ်အခုချိန်ထိပါပဲတခြားမြို့နယ်တွေမှာတော့ကိုဗစ်စီးကံတွေရှော့ပေါက်ပြင်မယ်လို့ကြားပါတယ်။ကျမတို့မြို့မှာတော့အခုချိန်ထိစီးကံတွေတင်းကျပ်နေသေးပါ။အဲ့လိုတင်းကျပ်ထားတာကလည်းလူနာတွေကိုထိခိုက်တဲ့ဖြစ်ရတဲ့ကုအလို့အများသိအောင်လို့ပြောပြပေးစီကျမတို့။ကိုလာပိုင်ကိုရဲ့နေတုန်းကကျမတို့တငယ်ချင်းကျောင်းဆရာမတယောက်အသက်ရှူချက်လို့စေယုံကိုသွားတာမှာစေယုံတော့ပိတ်ထားတယ်နဲ့ကြုံရပါရော။အဲ့ဒီမှာစေယုံဝင်ပေါက်မှာတော့ကတော့ဖွင့်တာ45မိနစ်ကြာသွားပါတယ်။အဲ့ဒါကြောင့်မို့ကျမတို့တငယ်ချင်းကအဲ့ဒီဆေးရုံကိုဝင်လို့ရတော့အခန်းတကားဝမှာပဲဆုံးသွားပါလေဒီလိုအဖြစ်မျိုးတွေကဒီတစ်ချိန်နဲ့မဟုတ်ပါဘူးမကြာဖြစ်တယ်လို့လည်းသိရပါလေဒီတိုင်းဆိုရင်ညာပိုင်းလာတဲ့အရေးပေါ်လူနာတွေဒီလိုပဲအသက်ဆုံးရှုံးရမှာဆိုတာကိုမေးချင်ပါလေတောင်းရှိရသူများဖြည့်ရှင်းပေးစီလိုပါလေ VOA ကအကူအမများအားလုံးကျေးဇူးတင်ပါလေ
တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေမကြခင်ပိုင်ဆိုင်နိုင်ပါစေလို့အိုင်လိုက်ရရဲ့ဆန္ဒပြုပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မြမပြည်မပေးစာများကိုမအေးသနာကျော်ကတင်ပြပြန်ချပေးခဲ့တာပါ။အခုဆက်ပြီးကဘာတော်ထူးခြားတဲ့သတင်းလူတွေကိုတင်ပြပေးပါမယ်။ဂျော်ဒန်နိုင်ငံမှာအင်ဂျင်မပါတဲ့ဒီဇိုင်းစံကားပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဂျာမနီနိုင်ငံကကလေးနှစ်ယောက်အမေကတော့ခရီးပကြေကြောင်ပြဝင်ရင်အွန်လိုင်းမှာနာမည်ကြီးလာပါတယ်။စကော့တလန်အရက်မှာတော့ဒဏ္ဍာရီတွေကရင်းနှကားကြီးရှာဖွေပွဲကိုကျင်းပခဲ့ပါတယ်။ဒီလိုထူးခြားဆက်ပြသတင်းတွေကိုကိုဝင်းခတ်မောင်နဲ့မအီသန့်စင်တို့စူးစီးတင်ဆက်ထားပါတယ
်။ဂျော်ဒန်နိုင်ငံရဲ့မြို့တော်အာမန်မှာတော့အင်ဂျင်မပါကိုပိုင်ဒီဇိုင်းထွင်ထားတဲ့ပုံစံဆန်းကားပြိုင်ပွဲကျင်းပခဲ့ပါတယ်။စက်တင်ဘာ၈ရက်နေ့တုန်းက Red Bull ကျွမ်းကုမ္ပဏီကဦးစီးကျင်းပတဲ့အင်ဂျင်မဲ့ကားပြိုင်ပွဲမှာအသင်းပေါင်း40ပါဝင်ခဲ့ကြပြီးပွဲကြည့်ပရိသတ်တွေကလည်းအားပါတရအားပေးခဲ့ကြပါတယ်။2022ကမ္ဘာဖလားဘောလုံးပွဲမှာလက်ရွေးစင်ဆုတ်ခူးသွားတဲ့အာဂျင်တီးနားဘောလုံးသမားလီယိုနယ်မက်ဆီကိုအားကျတဲ့ဂျော်ဒန်ကားမောင်းသမားအာမက်မဲလ်ကာဝီလည်းပါဝင်ခဲ့ပါတယ်။တမိုင်းတစ်ချောင်းအကောင်းဆုံးတို့အထိပ္ပယ်ရတဲ့ Greatest of All Time ကိုအတူကောက် GOAT GOAT လို့ခေါ်တာပါ Maxi ကသူ့အတွက် GOAT အကောင်းဆုံးကစားသမားလို့သတ်မှတ်တဲ့အတွက်အင်္ဂလိပ်လို GOAT GOAT စိတ်ပုံစံကားဒီဇိုင်းဖန်တီးခဲ့တာလို့သူကပြောပါတယ်အင်ဂျင်မဲ့ကားတွေကိုကိုယ်စိတ်ကြိုက်ဒီဇိုင်းဖန်တီးထားပြီးပြိုင်မောင်းတဲ့အခါမှာလဲကားမမှောက်အောင်မောင်းရတာပါအခက်ခဲတွေကိုကြောရှောင်းတင်းရင်ပန်းနိုင်ကိုအမြန်ဆုံးဝင်နိုင်အောင်ပြိုင်ကြရတာလဲဖြစ်ပါတယ်ခင်ဗျာ
လူမှုကွန်ရက်ပေါ်မှာထင်ရှားတဲ့သူအွန်လိုင်းဆယ်လီတယောက်က KU ဘက်ဂျီတွေကိုအိမ်မွေးတွေ့ဆန်အဖြစ်မွေးရင်းနဲ့စီးပွားရှာနေပါလေအမွေးလည်းမကျွတ်အတန်လည်းမဆူအလုပ်ရှုပ်လဲတက်တာတွေ KU ဘက်ဂျီတွေကိုအိမ်မွေးတွေ့ဆန်အဖြစ်မွေးကျင်တဲ့ပေများလာနေအမျှဘက်ဂျီအကြောင်းသိကောင်းစရာသူ့ရဲ့လူမှုကွန်ရက်ဆိုင်မျက်နှာမှာလေးပြည့်သက်တူလာပါလေဂျာမနီနိုင်ငံမြူးနစ်မြို့အခြေဆိုင်ခရစ်ဘတ်ကလီဆိုတဲ့ကလေးနှစ်ယောက်အမေကဝါနာအရသူ့ရဲ့အိမ်မွေးတွေ့ဆန်တွေအကြောင်းဗီဒီယိုဘလော့ဂ်တင်ခဲ့ပြီးတဲ့နောက်မှာပရိသတ်တွေတိုးလာတာပါသူ့ရဲ့သားအကြီးရဲ့အကျဉ်းပြည့်ချက်အရာ TikTok လူမှုကွန်ရက်အကောင့်ဖွင့်ခဲ့ပြီးတော့ညာတွင်ချင်းပဲပရိသတ်အယောက်3000ရရှိခဲ့ပါတယ်အခုတော့သူကပတ်ကြည့်ပညာရှင်ဖြစ်နေပါပြီပတ်ကြည့်တွေကိုမျိုးပွားပြီးတော့ online ဈေးဆိုင်ကလေးတစ်ဆင့်ပတ်ကြည့်အကောင့်ငယ်လေးတွေကိုရောင်းချပေးနေပါတယ်ဆယ်လမလောက်ရှိတဲ့ပတ်ကြည့်ကအစခရုပတ်ကြည့်အရွယ်ဆုံးကိုကုန်တင်ကိုရောင်ယုံတစ်ခုထဲမှာထားပြီးတော့မျိုးပွားနေတာအခုဆိုရင်အကောင့်9000လောက်ရှိသွားပါပြီ။တက်ဆူတုန်းကအနုပညာဘာသာရပ်ကိုလေ့လာခဲ့ပြီးတော့ဂီတပညာရှင်အဖြစ်နာမည်ကျော်ကျင်ခဲ့တဲ့ခရစ်ဘတ်ကလီတယောက်အခုတော့ခရူးပက်ကြီးလုပ်ငန်းနဲ့အွန်လိုင်းဆယ်လီအဖြစ်လူမှုကွန်ရက်ပေါ်မှာနာမည်ကြီးနေပါပြီ။ခရူးပက်ကြီးတွေကိုအိမ်မွေးတွေဆန်အဖြစ်မွေးနေသူတို့အတွက်အစားဘယ်လိုကျွေးရမလဲ။သူတို့နေထိုင်ဖို့တင့်တင့်နဲ့စုထိုင်းစားဘယ်လောက်ရှိတယ်လဲ။ကလေးတွေအတွက်ဆိုရင်ဘလို့ပတ်တိမျိုးကိုစဝင်ရကောင်းမလဲဆိုတဲ့အကြောင်းအရာတွေကိုအွန်လိုင်းပေါ်ကနေတဆင့်သူကမျှဝေပေးရင်းနဲ့အသက်မွေးဝမ်းကြောင်းပြုနေတာဖြစ်ပါလေအခုတော့သူ့ရဲ့လုပ်ငန်းလေးကြီးထွားလာတာဖြစ်တာကြောင့်အချင်းပြည့်ဝင်တဲ့တရားနဲ့တခြားအကူတွေပါခံထားရပါလိမ့်ရှင်
မိုင်းကတယ်ဘတ်မြို့မှာတော့စပယ်နီတဲ့ဆန်နီတွေထောင်ချီစူဝေးပွဲကိုအောက်ဂိုလာနောက်ပိုင်းမှာနှစ်စဉ်ကျင်းပလည်ရှိပါတယ်။ကမ္ဘာမှာလူဦးရေရဲ့100ခိုင်နှုန်းကနေ200ခိုင်နှုန်းလောက်ပဲငကိုစပယ်နီအောင်ပေါက်တာပါ။ဂ
ဂျင်ဂျာမလေးရှားဂျင်းရဲ့ပန်းနေရောင်ကိုဆွဲပြူပြီးဂျင်ဂျာလို့ခေါ်ကြတဲ့အနီးရောင်ငကိုစပင်ရှိသူတွေကအသားဖြူရကြပြီးမျက်လုံးရောင်လည်းဖျော်တတ်ပါတယ်။နေရောင်ကခရမ်းလုံရောင်ကြီးထိလွယ်တာကြောင့်နေလောင်လွယ်ပြီးဖဲချောက်ပေါက်တတ်သူတွေလည်းဖြစ်ပါတယ်။ဂျင်ဂျာစပင်ရှိသူတွေကဥရောပအမြောက်နဲ့အနောက်မြောက်ဒေသကဆင်းသက်လာတာဖြစ်ပါတယ်။ငကိုစပင်အနီးရှိသူတွေကကမ္ဘာလူနည်းစုဖြစ်တာကြောင့်တချို့တွေဆိုရင်ကျောင်းမှာစားနောက်ခံရတတ်တယ်လို့ဒီပွဲကိုတက်လာသူဂျင်ဂျာတယောက်ကပြောပြပါတယ်။ဒီပွဲကိုရောက်တော့ကိုယ်စပင်နဲ့တူတဲ့သူရုပ်ဆင်တဲ့သူတွေအတူရှိနေရတော့တယောက်တည်းအတီးကျန်တယ်လို့မခံစားရတော့ဘူးဆိုပြီးသူကပြောပါတယ်ခင်ဗျာ။
ဘာလဲရဲ့ lock ness ရေချိုရေကန်ကြီးရဲ့မှာရှေးဟောင်းတန်တားရီတဲကရေနဂါကြီးရှာဖွေပွဲကိုဩဂုတ်လနောက်ပိုင်းတော့အကြီးကျယ်ကျင်းပါခဲ့ပါလေ lock ဆိုတာကတော့ Scotland ဘာသာစကားနဲ့ရေချိုရေကန်လို့အဓိပ္ပာယ်ရပါလေဒါကြောင့် lock ness ရေချိုရေကန်နေမှာလေပြင်းရှည်ပြီးတော့ရေပေါ်မှာဘိုးတပုတ်တဲ့မနေပေါ်လာတတ်တဲ့ရေသရဝအကောင်ကြီးရှိတယ်ဆိုပြီးတော့ယူဆထားကြသူတွေက250ကျော်အတွင်းမှာအကြီးဆုံး Loch Ness Monster ရှာဖွေပွဲကိုကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲမှာပါကျင်တဲ့သူတွေအယောက်တရာလောက်ကညှိထီးတဲ့ကရင်ထဲမှာ Loch Ness Monster အကောင်ကြီးကိုရှာနေကြတာဖြစ်ပြီးဒီလိုရှာပုံတော့ဖွင့်ပွဲကို online ကနေတဆင့်ဓာတ်ရိုက်စောင့်ကြည့်ကြသူတွေကလည်းအယောက်300လောက်ရှိခဲ့ပါတယ်။လော့ကက်စီကံပေါ်ကနေအနီးအောက်ရောင်ရောင်ကြီးတုံးပြီးတော့ကင်မရာတွေတက်ထားတဲ့ဒရုန်းရင်တွေပြန်တန်းပြီးတော့လဲရှာဖွေခဲ့ပါတယ်။တချို့ဆိုရင်လည်းရေအောက်အတန်ဖန်းဆက်တွေတုံးပြီးထောက်လန်းခဲ့ကြပေမဲ့လည်းရှာလို့မတွေ့ခဲ့ကြပါဘူး။ Loch Ness Monster တကယ်ရှိမရှိ DNA မျိုးဗီဇာတုံးပြီးတော့သိပ္ပံပညာရှင်တွေကစမ်းသပ်ရှာဖွေခဲ့ရမှာတော့ဒီအကောင်ကြီးကဒိုင်နိုဆောလိုအကောင်ကြီးမဟုတ်ဖ ೇನೆ အရာမှငရှင်ကြီးဖြစ်နိုင်တဲ့အကြောင်း2019လုံးကတော့သိပ္ပံပညာရှင်တွေကသုံးသပ်ခဲ့ကြပါလိမ့်ရှင
်သူကြစံပြသတင်းတွေကိုမိုက်သက်စင်နဲ့ကိုဝင်းခတ်မောင်တို့တင်ဆက်ခဲ့ကြတာပါအခုတော့သတင်းချင်းချုပ်ကိုကိုသားညူဦးကပြောပြပေးပါဦးမယ်
ချန်ပီပုတ်ကူဂျိတ်ဆူလီဗန်ဟာတရုတ်နိုင်ငံရဲ့ဝင်ကြီးဝန်ကြီးနဲ့မော်တာနိုင်ငံမှာအခုပြီးခဲ့တဲ့သတင်းပတ်ကုံမှာတွေ့ဆုံခဲ့ကြတယ်ဆိုပြီးတော့အမေရိကန်ပြည်အောင်စုရောတရုတ်နိုင်ငံကပါပြောဆိုပါတယ်နိုင်ငံခြားဆက်ဆံရေးပြောင်းလဲတည်ငြိမ်အောင်လို့နှစ်ပတ်စလုံးကကြိုးပမ်းနေကြတဲ့အချိန်မှာပဲအခုလိုမျိုးနိုင်ငံထိပ်တန်းတောင်းရှိသူတွေကတွေ့ဆုံခဲ့ကြတာဖြစ်ပါတယ်အမေရိကန်သမ္မတအေဘီရိုနဲ့တရုတ်နိုင်ငံရဲ့ဌာနရုပ်ရဲ့တရားစီတွင်ဝင်တွေထုတ်ပြန်ကြတဲ့ကြေညာချက်တွေထဲမှာတော့စက်တင်ဘာ16နဲ့18ရက်နေ့တွင်မှာနှစ်ဖက်ဆွေးနွေးမှုတွေလုပ်ခဲ့ကြတာဖြစ်ပြီးတော့ဆွေးနွေးပွဲဟာပြည်ဝင်လင်းလင်းအရင်အမြင့်ကြက်ကြနဲ့အပြုသဘောဆောင်ခဲ့တယ်လို့ဆိုပါတယ်။ကျူဘာနိုင်ငံမှာကျင်းပနေတဲ့ G77 ခေါ်ကမ္ဘာဖွံ့ဖြိုးရေးနိုင်ငံများအစည်းအဝေးဒုတိယနဲ့နောက်ဆုံးနေ့အကြော့အစည်းအဝေးစဉ်နေ့ကကျင်းပရမှာတော့ဘရာဇီးသမ္မတလူးဝစ်အင်နာစီယိုလူလာဒီဆယ်ဗာကအဖွင့်ပေးခွန်းပြောပါတယ်။ကမ္ဘာကြီးလက်ရှိကြုံနေရတဲ့အပြောင်းလဲကာလကြီးမှာဆင်းရဲတဲ့တိုင်းပြည်တွေအထူးတကားလက်တွဲသွားကြဖို့ဘရာဇီးသမ္မတကတိုက်တွန်းပါတယ်။ကျူဘာနိုင်ငံကိုအရေးယူတန်ခတ်ပိတ်ဆို့မှုတွေနဲ့ကျူဘာကိုအကြမ်းဖက်ဝါရဆွဲအားပေးတဲ့တိုက်မီစင်းမှာထည့်သွင်းထားတဲ့ပေါ်မှာတခြားခေါင်းဆောင်တွေနီးတူပဲအမေရိကန်ပြည်ထောင်စုပေါ်မှာပြစ်တင်ဝေဖန်သွားပါတယ်။ဘရာဇီးသမ္မတလူလာဟာကျူဘာသမ္မတမီခဲလ်ဒီယက်ကန်နန်နဲ့လည်းအမေရိကန်တရားတွေ့ဆုံဆွေးနွေးပါတယ်။ကျူဘာနိုင်ငံကိုဘရာဇီးသမ္မတတူလက်ရောက်တာဟာ9နှစ်အတွင်းမှာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့လက်ရာစွန်းသမ္မတတန်းအတွင်းမှာတော့နိုင်ငံခြားဆက်ဆံရေးတည်ထောင်ပြင်ယူခဲ့ပြီးတဲ့နောက်အခုပြန်ပြီးတော့ဆက်ဆံရေးနှွေးထွေးလာတာလည်းဖြစ်ပါတယ်။လာနေချီတိုက်ပွဲတွေပြင်းထန်ဖြစ်ပြီးတဲ့နောက်တော့ဒီ Cliff Shift ကရွာကိုရုရှားတပ်တွေစီကနေပြီးတော့ပြန်သိမ်းယူလိုက်နိုင်ပြီလို့ Ukraine စစ်တပ်ကပြောပါတယ်ဒီကျေးရွာဟာရုရှားသိမ်းပိုက်ခံ Bakhmut ရဲ့တောင်ပိုင်းမှာတရှိပါတယ်ဒီမတိုင်ခင်ရက်ကလည်းအနီးအနားမှာရှိတဲ့ကျေးရွာတွေကိုသိမ်းယူခဲ့တယ်လို့ Ukraine တပ်ကပြောပါတယ် Ukraine ရှေ့ကျောင်းမှာအခုလိုမျိုးနေမျိုးတချို့ကိုပြန်သိမ်းယူနိုင်တဲ့တပ်ဖွဲ့တွေကို Ukraine သမ္မတကချီးမွမ်းစကားပြောကြားခဲ့ပါတယ် Bakhmut ဒေသက Ukraine ပိုင်နယ်တွေကိုတဖြည်းဖြည်းသိမ်းယူနေတဲ့စစ်သည်တွေကိုအသိမှတ်ပြုချီးကျူးစကားပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုသားညူကကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုရဲ့ရဲမျိုးအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတွေကတော့ဇူဘဲအယ်တယက်နဲ့ဇက်ဒစ်အဗ်ဒူရာမန်တို့ဖြစ်ကြပါတယ်ဗီအိုအမေရိကန်အတန်ရဲ့မနက်ပိုင်းအစီအစဉ်ကိုအခုပဲဆုံးသတ်ပါစေတော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရှင်လန်းကြပါစေဗီအိုကိုနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျွန်တော်တမောင်သားမှာ